Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရစီမခင်ဗျာ။ April 9ရက်ဗုဒ္ဓဦးနေ့ view မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့လမ်းနိုမီတာ19.25/30နဲ့လမ်းလမ်းမီတာ190ကနေတိုက်ရိုက်နားဆင်နိုင်ကြသလို view မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ပါတယ်ခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇဝန်လိုင်ကဆောင်ရွက်ပေးတော့ပါမယ်။ဒီနေ့မှာတော်ရရှင်နေနားဆင်ကြရမယ့်အထက်မှာတော
့ဆုံးသွားတာ7ဦးရှိပြီ။7ဦးကြီးအတည်ပြုလို့ရတယ်။တန်းစီခံရလူတွေကတော့တိကျပြောလို့မရသေးဘူး။15ဦးလောက်တော့အနည်းဆုံးရှိနေတယ်။15ဦးအထက်မှာလို့ရှိမှာ။တန်ရန်ရတာ
ဒီကနေ့ကလေးမျိုးမှာဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းခဲ့တဲ့အတွက်တည်ဆုံသူအများပြားရှိခဲ့တဲ့အခြေအနေတွေကိုဥစွာနားဆင်ကြရမှာဖြစ်ပါတယ်။ဒီကနေ့နယ်မြို့တချို့မှာတည်ဆုံမှုတွေရှိခဲ့တာတွေနဲ့ရန်ကုန်နဲ့နယ်မြို့တွေကအာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲနောက်ဆုံးအခြေအနေတွေနောက်ကရင်ပြည်နယ်အတွင်းစစ်တပ်နဲ့ KNU တို့အကြားကတိုက်ပွဲနောက်ဆုံးအခြေအနေတွေရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအချင်းချင်းကြားကတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတဲ့အခြေအနေတွေနဲ့အတူတရုတ်နိုင်ငံရွှေလီမြို့မှာကိုဗစ်အတည်ပြုလူနာတွေတိုးလာတာကြောင့်တရုတ်မြန်မာနယ်စပ်ကုန်စည်စစ်ဆင်မှုတွေရပ်တန့်နေတဲ့အခြေအနေတွေကိုလည်းတင်ပြပေးသွားမှာဖြစ်ပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍဖြစ်တဲ့ဦးကျော်စံတာရဲ့မြမအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍတွေကိုလည်းတင်ဆက်ပေးသွားမှာပါခင်ဗျာ။ဒါတွေကိုမတင်ဆက်ခင်မှာတော့အခုအရင်ဆုံးဗုဒ္ဓဦးနေညအတွက်နောက်ဆုံးရသတင်းတွေကိုမှတ်မှတ်သိအောင်နဲ့ကိုဝင်းမင်းတို့ကတင်ပြပေးကြပါမယ်။
ဒီကနေ့မနေ့ပိုင်းကစပြီးကလေးမျိုးပင်မတပိတ်ဖြစ်တဲ့တဟန်းခန္တက်ကိုစစ်တပ်ကပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်တည်ဆုံးသူ12ဦးထက်မနည်းရှိပြီလို့ဒေသခံတွေက VOA ကိုပြောပါတယ်။ပြစ်ခတ်မှုအတွင်းဒဏ်ရာရသူ10ဦးထက်မနည်းရှိပြီးလူတချို့ဖမ်းဆီးခံရတယ်လို့မျက်မြင်တွေကပြောပါတယ်။ပဲခူးမျိုးမှာလည်းဒီကနေ့မနေ့ပိုင်းလမ်းအတားစီးတွေကိုလာရောက်ဖယ်ရှားတဲ့စစ်တပ်ကပြစ်ခတ်ခဲ့လို့ဥကောက်နဲ့ရင်ဘက်ကိုကြီးစံထိမှန်ပြီးအမျိုးသားနှစ်ယောက်တည်ဆုံးခဲ့ပါတယ်။နောက်ထပ်အနည်းဆုံးလူ9ဦးတနက်ကြီးစံထိမှန်ထားပြီးအဲ့ဒီတဲကတအူးကအခြေအနေစိုးရင်ရတယ်လူဒေသခံတွေက VOA ကိုပြောပါတယ်။မနေ့ညကညောင်ရှည်မြို့မှာစစ်တပ်ကပစ်ခတ်တဲ့အတွက်အမျိုးသားတအူးတည်ဆုံးခဲ့ပါတယ်။ပင်လယ်ဘူးမြို့မှာပြီးခဲ့တဲ့ရက်ပိုင်းတွင်ဆန္ဒပြသူတွေကိုစစ်တပ်ကဖြိုခွင်းပြီးတဲ့နောက်ရက်ကွက်တွေအတွင်းမှာလိုက်လံပစ်ခတ်နေတာကြောင့်ပင်လယ်ဘူးဒေသခံတွေနေရပြောင်းရွှေ့နေကြရပါတယ်။မြန်မာနိုင်ငံအနှံ့ဆန္ဒပြပွဲတွေကိုစစ်တပ်ကအင်အားသုံးနှိမ်နေနေတဲ့ကြားမှာပဲဆန္ဒပြပွဲတွေကဆက်ပြီးတော့ရှိနေရပါရန်ကုန်ကနေရအနှံ့ပြားနဲ့မန္တလေးဒဇယ်တီးတိမ်စကိုင်းဖားကတ်မိုးကုတ်နဲ့ရေဦးမြို့တွေမှာနေ့စဉ်မပြတ်ဆန္ဒပြနေကြပါတယ်ကတာမြင်းကျန်မိုးကောင်းမြင်းချီနာမိထီလာဝန်တွင်မော်လမြိုင်ဖျားသုံးစုအပါဝင်ပဲခူးပြည်ဦးနဲ့လက်ပန်းတောင်ဒေသတွေမှာပါအာယုံဦးတပိတ်ပျောက်ကြားတပိတ်ရွာရင်းတပိတ်နဲ့ဗရောက်တပိတ်တွေကိုပုံစံအမျိုးမျိုးနဲ့ပြုလုပ်ခဲ့ကြပါတယ်ရှင်မြန်မာနိုင်ငံအကြက်အတဲကိုကူညီဖြည့်ရှင်းပေးဖို့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ကြိုးပမ်းမှုတွေကိုဗြိတိန်နိုင်ငံကလည်းအားပေးထောက်ခံသွားဖို့ရှိနေတယ်လို့အင်ဒိုနီးရှားနိုင်ငံသားကြီးဝန်ကြီးကဒီကနေ့ဗြိတိန်နိုင်ငံသားကြီးဝန်ကြီးဒေါမနစ်ရက်နဲ့တွေ့ဆုံအပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
On Myanmar, we share the same concern and continue to call for Myanmar military to stop the use of force to
ညီမနိုင်ငံနဲ့ပတ်သက်လို့ကျမတို့ရဲ့ဆွေးနွေးမှုတွေကအတူတူပဲဖြစ်ကြောင်းနောက်ထပ်အရသာထိခိုက်သေးခြင်းမှုတွေမဖြစ်အောင်မြန်မာစစ်တပ်အနေနဲ့အင်အားသုံးပစ်ခတ်နေရတွေကိုရပ်ပြီးဒီမိုကရေစီညီညွတ်ရေးနဲ့တည်ငြိမ်ရေးပြန်လည်ရရှိအောင်ဆွေးနွေးအပြေရှာနိုင်တဲ့အခင်းချင်းတည်းရဲ့ဖန်တီးဖို့ဆက်လက်တောင်းဆိုပါတယ်လို့ဝန်ကြီးရက်နိုမာဆူဒီကပြောပါတယ်မြန်မာအရေးကူညီဖြည့်ရှင်းနိုင်ဖို့အာဆီယံနိုင်ငံတွေရဲ့ကြိုးပမ်းမှုမှာဗြိတိန်အပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဘယ်လိုပံ့ပိုးပေးနိုင်မလဲဆိုတာတွေကိုအင်ဒိုနီးရှားနိုင်ငံမှာရောက်နေတဲ့ဗြိတိန်နိုင်ငံသားကြီးဝန်ကြီးနဲ့ဆွေးနွေးခဲ့တယ်လို့လည်းဝန်ကြီးမာဆူဒီကပြောပါတယ်မြန်မာနိုင်ငံအတွင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ရုံတွေနဲ့စာတင်ကြောင်းတွေတိုက်ခိုက်ခံရပြီးအကြမ်းဖက်တိုက်ခိုက်မှုကြောင့်ကျန်းမာရေးနဲ့ပညာရေးစနစ်အပေါ်ထိခိုက်မှုတွေကိုပြည်တွင်းမှာလုကင်နေတဲ့ကုလသမဂ္ဂဝန်ထမ်းတွေစိုးရိမ်နေတဲ့အကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် Since the 1st of February there have been at least 28 attacks against hospitals and health personnel and 7 attacks against schools and
ဆေးရုံတွေကျန်းမာရေးဝန်ထမ်းတွေကိုတိုက်ခိုက်မှု28ကြိမ်ခန့်မှန်းဖြစ်ပွားခဲ့ပြီးကျောင်းနဲ့ကျောင်းဝန်ထမ်းတွေကိုတိုက်ခိုက်မှု9ကြိမ်ဖြစ်ပွားခဲ့ကြောင်းစေတနာဝန်ထမ်းကျန်းမာရေးဆောင်ရှောက်ပေးနေသူတွေအရေးပေါ်လူနာတင်ကားတွေကိုတိုက်ခိုက်ခံရတာကြောင့်လဲလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့ထိခိုက်ဒဏ်ရာရတဲ့အရက်သားပြည်သူတွေရဲ့အသက်ကယ်ဖို့ကူညီဆောင်ရှောက်ရေးမှာအဟန့်အ န့်အတားတွေတွေ့ကြုံရတယ်လို့ Stephen Dujarric ကပြောပါတယ်မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးစီးပွားတွေကိုပြစ်မှတ်ထားပြီးဥရောပသမဂ္ဂ EU ကတပေါင်းတစည်းတည်းပြစ်ဒဏ်ခတ်အရေးယူမှုချမှတ်ရေးပြင်ဆင်နေကြောင်းပြင်သစ်နိုင်ငံခြားရေးဝန်ကြီး Jean Yves Le Drian ကအင်္ဂါနေ့မှာပြောဆိုပါတယ်မြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်မှာစီးပွားရေးတန်ခတ်ပိတ်ဆို့မှုကိုဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံအဆင့်ထိတိုးမြင့်ဆောင်ရွက်မှာဖြစ်တဲ့အတွက်ဒီတန်ခတ်ပိတ်ဆို့မှုတွေကိုမြင်းမြန်းဆန်းဆန်းကျင့်သုံးနိုင်မှာဖြစ်ကြောင်းပြင်သစ်နိုင်ငံညာရေးဝန်ကြီးကပါရီမြို့တော်မှာလွှတ်တော်မှတ်တွေကိုမနေ့ကပြောဆိုခဲ့ပါတယ်။ဆေးရနာတင်းသူတွေအပေါ်မှာဖိအားပေးချင်းချောက်တဲ့တန်ခတ်အရေးယူမှုတွေကအကျိုးမရှိဘဲအန္တရာယ်အလွန်ကြီးကြောင်းပြည်ရင်းပဋိပက္ခကြီးဖြစ်အောင်တွန်းပို့တယ်လို့ဖြစ်မဲ့အကြောင်းရုရှားနိုင်ငံညာရေးဌာနပြောခွင့်ရရဲ့ပြောဆိုချက်ကို Interfax သတင်း Agency ကိုကိုကာပီရိုက်တာသတင်းကဖော်ပြပါတယ်။ဆေးရနာတင်းမှုမှာတာဝန်ရှိသူတွေနောက်သူတို့နဲ့ပတ်သက်ဆက်နွယ်သူတွေစစ်တပ်နဲ့ဆက်ဆက်တဲ့လုပ်ငန်းကြီးတွေအပေါ်မှာ American, Britain, Canada နဲ့ဥရောပသမဂ္ဂ EU တို့ကတန်ခတ်ပိတ်ဆို့မှုတွေအတိအသီးချမှတ်ထားပါတယ်ရှင်။မြန်မာနိုင်ငံဥပဒေရေးရာကိုယ်စားလှယ်တွေနဲ့မြန်မာနိုင်ငံအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုဆိုင်ရာယန္တရား IIMM အဖွဲ့အကြီးကဲတို့ဒီကနေ့ February 9ရက်နေ့မှာတွေ့ဆုံသွားဖို့ရှိတယ်လို့ CRPH ရဲ့ကုလသမဂ္ဂဆိုင်ရာအထူးတန်တမန်ဒေါက်တာဆဆာကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာ February 10ရက်နေ့နောက်ပိုင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဆန္ဒပြပွဲတွေကိုဖြိုခွဲနှိမ်နင်းတာမှာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်ပြီးCRPH နဲ့ IIMM တို့အကြားပူးပေါင်းဆွေးနွေးအပြေရှာကြဖို့ရည်ရွယ်ထားတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှု၊နှိပ်စက်ညှဉ်းပန်းမှုတွေနဲ့တရားလက်လွတ်တပ်ဖြတ်မှုတပ်တွေအထောက်အထား38,000ကိုစုဆောင်းထားတယ်လို့ဒေါက်တာဆဆာရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မှတ်တမ်း38,000နဲ့မှဥပဒေမဲ့တပ်ဖြတ်မှု940ကျော်၊အကျဉ်းထောင်တွင်တည်ဆုံမှု10မှုအပြင်နှိပ်စက်ညှဉ်းပန်းတာတရားမဝင်ဖမ်းဆီးတာနဲ့ငြင်းငင်းစွာဆန္ဒပြပွဲတွေအပေါ်အင်အားအလွန်အကျွံသုံးနှိမ်နင်းမှုတွေပါဝင်တယ်လို့ဒေါက်တာဆဆာရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5မီတာ31 kHz 938ည5မီတာ32 kHz 930ည5.57 kHz 585တို့ဖြင့်စနေတင်းတွေမှာ5လက်မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါရှင
်။ဗိုလ်ရူးနဲ့ညာပိုင်း VOA American တန်ရဲ့ခြေတန်းရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။တရုတ်နိုင်ငံမှာကိုဗစ်ပိုးတွေ့သူသစ်အရင်ထက်အနည်းငယ်ကျလာချိန်မှာပိုးတွေ့သူသစ်နှစ်ဦးကတော့မြန်မာနဲ့နယ်စပ်မြို့ရွှေလီမှာအချင်းချင်းကူးစက်ခဲ့တာပါ။တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကမနေ့အင်္ဂါနေ့မှာပိုးတွေ့သူသစ်ပေါင်း12ဦးသာရှိခဲ့တာမို့တနေ့တနင်္လာနေ့တုန်းကတွေ့ခဲ့တဲ့24ဦးပမာဏကနေကျဆင်းလာတယ်လို့ဒီနေ့ပြောလိုက်ပါတယ်။တရုတ်ကျန်းမာရေးကော်မရှင်ကြေညာချက်ထဲမှာပဲအရင်ဘက်ကစပိုးသစ်ပြန်တွေ့ခဲ့တဲ့ရွှေလီမြို့မှာအခုလိုဒေတာတွေအချင်းချင်းကူးစက်မှုဆက်ရှိနေတယ်လို့ဖော်ပြခဲ့တာပါ။ဒါအပြင်တရုတ်တနင်္ဂနွေလုံးမှာကိုဗစ်လက္ခဏာမပြတဲ့တန်လျာရှိထားသူအရေအတွက်ကလည်းတနေ့က18ဦးရှိခဲ့ရာကနေမနေ့မှ10ဦးကိုကျဆင်းလာခဲ့ပါတယ်။အခုချိန်ထိတရုတ်ပြည်မှာကြီးမှာပိုးတွေ့သူသစ်စုစုပေါင်း 9,000 ကျော်မှဆက်ရှိနေပြီးသေဆုံးသူပေါင်းကလည်း 4,636 ဦးဖြစ်မပြောင်းမလဲဆက်ငြိမ်နေပါတယ်။ဒါပေမဲ့ကမ္ဘာမှာကိုဗစ်ပိုးတွေ့သူတတိယအဆိုးဆုံးအိန္ဒိယမှာတော့ကိုဗစ်ပိုးတွေ့သူသစ်ဒုတိယလှိုင်းကြုံနေရချိန်မှာဒီနေ့ပဲပိုးတွေ့သူသစ်13,500ကျော်ထိပြန်မြင့်တက်လာနေပြီးဂျာကလွန်ခဲ့တဲ့2လကျော်အတွင်း73ဆအထိစံချိန်သစ်တင်မြင့်တက်လာကသေဆုံးသူကလည်း630အထိဒီနေ့မြန်မာလာနေပါတယ်ခင်အလွန်ကူးစက်ညံပြီးအရင်ပြည်ချိန်မှာတွေ့ခဲ့တဲ့ကိုဗစ်ပိုးမျိုးစားသည့်ထိုင်းနိုင်ငံတွင်မှအချင်းချင်းကူးစက်တာကိုပထမဆုံးစတွေ့ခဲ့ပါတယ်ထိုင်းနိုင်ငံရှိ virus beta ဆိုင်ရာကြောကျင်သူကဒီချိန်မှာအရင်တွေ့ခဲ့တဲ့B117 မျိုးစကိုလူပေါင်း24ဦးမှာအခုလိုအချင်းချင်းကူးစက်ခဲ့တာတွေ့ရှိလိုက်တယ်လို့ဒီနေ့ပြောလိုက်တာပါ ချူလာလောင်ကွန်တက္ကသိုလ်ကအကြီးတန်း virus beta ပညာရှင် Young Phupho Rawan ကဒီပိုးသစ်မျိုးစဟာအလွန်ကူးစက်မြန်ပြီးအရင်တွေ့ခဲ့တာတွေထက်1.9ဆအထိပိုကူးစက်မြန်တယ်လို့သတိပေးလိုက်ပါတယ်ထိုင်းနိုင်ငံနဲ့ဒီနေ့ပိုးတွေ့သူသစ်334ဦးထိပြန်မြင့်တက်လာနေချိန်မှာနိုင်ငံခြားကနေကူးစက်လာသူက9ဦးသာတွေ့ခဲ့ပြီးအများစု328ဦးကပြည်တွင်းမှာကူးစက်ခံခဲ့ရတာပါ မနေ့အင်္ဂါနေ့တော့ပိုးသစ်တွေ့သူ250တာရှိခဲ့တာမို့ဒီနေ့မှာ33ကြာခံနှုန်းတက်လာခဲ့တာပါထိုင်းနိုင်ငံထဲမှာအခုချိန်ထိကူးစက်သူစုစုပေါင်းကတော့3000နီးပါးရှိလာနေပါပြီပြည်နယ်တွေမှာပါမြင့်တက်လာနေတဲ့ဒီကိုဗစ်ပိုးသစ်တွေ့ရှိမှုဟာတကယ်တော့ဘန်ကောက်ကဖျော်ဖြေလုပ်ငန်းတွေကနေအရင်ခံလာတာလို့ကိုဗစ် -19 ဌာနပြောခွင့်ရဒေါက်တာအပီစမိုင်းဆရီရန်ဆောင်းကဆိုပါတယ်နော်ကိုဗစ် -19 ကာကွယ်ဆေးကိုကမ္ဘာတဝန်းဆင်းရဲတဲ့နိုင်ငံတွေကပါအငြိမ်းအားဖြန့်ဝေပေးနိုင်ရေးကိုဗစ်ကာကွယ်ဆေးထုတ်လုပ်မှုမှာအပြင်စံသက်ကိရိယာနဲ့ကုသမှုတွေမှာပါပိုရင်းနှီးမြှုပ်နှံကြဖို့တပြေးချိုအခြေကတိုက်တွန်းလိုက်ပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့တပြေးချိုညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus အနေနဲ့ဒီနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောလိုက်တာဖြစ်ပြီးနိုင်ငံပေါင်း190မှာကိုဗစ်ကာကွယ်ဆေးထုတ်မှုတွေစတင်နေပြီလို့လည်းဆက်ပြောခဲ့ပါတယ်။ Dr. Ghebreyesus ကပဲ
We needto invest in equitable production and access
ကျွန်တော်အနေနဲ့ COVID-19 အမြန်ဆေးစစ်ကိရိယာတွေထုတ်လုပ်လလန်းမီအောက်ဆီဂျင်ကုသမှုပေးရတဲ့နိုင်ငံတွေအကြားနဲ့နိုင်ငံတစ်ခုချင်းတွင်မှာပါကာကွယ်ဆေးရရှိရေးတွေကာရူညီမျှဖြစ်ဖို့ရင်းနှီးမြှုပ်နှံဖို့လိုနေပါပြီအခု2021ခုနှစ်ရဲ့ပထမရက်တရအတွင်းမှာကျန်းမာရေးလုပ်သားတွေနဲ့အန္တရာယ်ကြီးသူအားလုံးကိုကာကွယ်ဆေးစထုတ်ပေးဖို့ကျွန်တော်တောင်းဆိုခဲ့ပါတယ်ဒီရက်တရကအခုသတင်းပတ်ထဲမှာပြည့်သွားပြီနိုင်ငံပေါင်း190မှာကာကွယ်ဆေးစထိုးပေးနေပါပြီလို့တပြည့်ချိုအကြီးအကဲကပြောသွားတာပါတပြည့်ချိုညွှန်ချုပ် Gabrielsus ကဆက်ပြီးဒီကမ္ဘာကာယောဂါကြီးကိုတားဆီးနိုင်ဖို့အထူးရောက်ဆုံးနည်းလမ်းတွေကတော့အခုကာကွယ်ဆေးထုတ်လုပ်ရေးနဲ့ထုတ်လုပ်မှုအညီများဖြန့်ဝေနိုင်ရေးတွေကိုတိုးမြင့်ပြီးအလေးနဲ့လှုပ်ဆောင်တာပဲဖြစ်တယ်လို့ဆိုပါတယ်ခင်ဗျာအမေရိကန်နဲ့အီရန်တို့အနေနဲ့နျူကလ িয়ার သဘောတူခဲ့ချက်ပြန်အသက်သွင်းနိုင်ဖို့ပထမအခြေလမ်းဖြစ်တဆင့်ကန်ဆဆွေးနွေးခဲ့ကြပါတယ်2015ခုနှစ်တုန်းကအီရန်နဲ့အမေရိကန်ပါဝင်ကမ္ဘာအင်အားကြီး6နိုင်ငံတို့သဘောတူထားချက်ကိုအရင်သမ္မတဒေါ်နယ်ထရမ့်လက်ထက်ကဖျက်သိမ်းခဲ့ပြီးအခုတော့ပြန်အသက်သွင်းနိုင်ဖို့ဥရောပသမ္မတအစီအစဉ်နဲ့မနေ့ကစဆွေးနွေးခဲ့ကြတဲ့အပေါ်အမေရိကန်ဘက်ကလည်းကြိုဆိုလိုက်ပါတယ်။အီရန်ဘက်ကနျူကလ িয়ার လုပ်ငန်းတွေရပ်ပြီးရင်အမေရိကန်အပြင်တရုတ်ရုရှားပြင်သစ်ဂျာမနီနဲ့ဗြိတိန်တို့လည်းပါတဲ့6နိုင်ငံအဖွဲ့ဘက်ကလည်းစီးပွားရေးတက္ကသိုလ်ပိတ်ဆို့ထားမှုတွေကိုပြန်လျှော့ပေးမဲ့သဘောတူခဲ့ချက်ကနေအရင်သမ္မတဒေါ်နယ်ထရမ့်က2018ခုနှစ်မှာနှုတ်ထွက်ခဲ့ပြီးဒဏ်ခတ်မှုအသစ်တွေချမှတ်ခဲ့ရမှာအီရန်ဘက်ကလည်းနျူကလ িয়ার လုပ်ငန်းတွေပြန်တိုးမြင့်လာခဲ့ပါတယ်။သမ္မတဂျိုးဘိုက်ဒန်အနေနဲ့အရင်ဒီမိုကရက်တစ်ပါတီဝင်သမ္မတဘရက်အိုဘားမားလက်ထက်ကရယူခဲ့တဲ့ဒီအီရန်နျူကလ িয়ার သဘောတူချက်ကိုပြန်အသက်သွင်းခြင်းပေမဲ့အီရန်ဘက်ကအမေရိကန်နဲ့မျက်နှာချင်းဆိုင်ဆွေးနွေးဖို့ကန့်ကွက်ထားတာကြောင့်ပြန်ဆဖို့ခက်နေခြင်းဩစတြေးလျနိုင်ငံမျိုးတော်မှာအမေရိကန်မပါတဲ့ဒီ၅နိုင်ငံနဲ့အီရန်ပြန်ဆဆွေးနွေးနိုင်ခဲ့တာပါမနေ့ကဆွေးနွေးပွဲပေါ်အမေရိကန်ဘက်ကကောင်းမွန်တဲ့ပထမအခြေလမ်းဖြစ်ကြိုဆိုခဲ့ချိန်မှာဒီသဘောတူခဲ့ချက်ကိုပြန်အသက်သွင်းနိုင်ဖို့နှစ်လလောက်အချိန်ယူသွားဖို့ရှိတယ်လို့လည်းအမေရိကန်မပါတဲ့ဒီ၅နိုင်ငံကြားအင်တာနက်အွန်လိုင်းကတောက်ကြနေဆွေးနွေးပွဲပြီးမှဥရောပသံတမန်တွေကခန့်မှန်းခဲ့ပါသေးတယ်အမေရိကန်ရဲ့အီရန်ဆိုင်ရာထူးသံတမန် Rob Malley ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့အနေနဲ့လည်းအခု၅နိုင်ငံမှာပါတဲ့ဥရောပနိုင်ငံတွေနဲ့တရုတ်ရုရှားတို့ရဲ့ကိုယ်စားလှယ်တွေနဲ့ပြည့်စုံဖို့ရှိနေပါတယ်ခင
်ဗျနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမြသစင်အောင်နဲ့ကိုဝင်းမင်းတို့တင်ပြပေးခဲ့ကြတာပါခင်ဗျာဗီအမေရိကန်တန်ကဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ပြပေးတော့မှာမို့ပထမဆုံးတော့ကလေးမျိုးကတပိတ်စခန်းနဲ့ကလေးမျိုးကတပိတ်စခန်းအချမ်းဖက်ဖြိုခွဲခံခဲ့ရတဲ့အကြောင်းကိုဥစွာတင်ပြပေးခြင်းပါလေစစ်တပ်ကအာဏာသိမ်းပြီးချိန်ကတည်းကအပြင်းထန်ဆန့်ကျင်ကန့်ကွက်ပြီးဆန္ဒပြခဲ့ကြတဲ့စကိုင်းတိုင်းဒေသကြီးကလေးမျိုးတပိတ်ခံတပ်ကိုဒီကနေ့မှစစ်တပ်ကအချမ်းဖက်ပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်တေဆုံဒဏ်ရာရဖမ်းဆီးခံခဲ့ကြရပါလေအဖြစ်ဆုံးကတော့ VOE သတင်းတောက်နဲ့ကွင်းအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကလေးမျိုးနောက်ဖက်ဗိုလ်ချုပ်လမ်းမပေါ်ကပင်မတပိတ်စခန်းဖြစ်တဲ့တန်ဟန်တပိတ်ခံတပ်ကိုလုံခြုံရေးတပ်ဖွဲ့တွေကနေဒီမနက်ပိုင်းမှာအင်အားတုံးပစ်ခတ်ဖြိုခွင်းခဲ့တယ်လို့တပိတ်ဦးဆောင်လူတူကပြောပါတယ
်ကျွန်တော်မှတ်ထားတာမနေ့9:30မှာစဖြစ်တာလက်နဲ့ကြီးရောဘုံရောတန်ကျဲကြီးကိုကျွန်တော်ကြားနေတာတနက်တန်ကျဲတော့စစ်တိုက်ပဲခုခံလုံးမရတဲ့အခြေအနေဖြစ်တော့အားလုံးနောက်ဆုံးသွားကြတာတဖြည်းဖြည်းနဲ့သူတို့ကတိတ်လာတာသူအစပထမတော့ခုခံဖို့လုပ်နေတော့မှသူတို့ကခံတရတရားတွေဝင်လာတော့တနေ့တလို့ဖြစ်သွားတဲ့ချိန်မှာတချို့ကတော့စုံနိုင်တယ်လို့ဆုတ်တယ်ဆုံနဲ့မနိုင်တော့လို့ထွက်ပြေးကုန်ကြတာကျွန်တော်အနောက်ခံတနဲ့အရှိခံတပေါ့နော်တပိတ်စခန်းအနောက်ပိတ်ထားတဲ့ဟာနဲ့အရှိပိတ်ထားတဲ့အကုန်လုံးသူတို့တင်ပိုင်လိုက်ပြီးတင်လိုက်ပြီးတော့မှဒီခံတထဲမှာရှိတဲ့လမ်းကျူလမ်းကြားတွေကိုလိုက်ပစ်နေတယ်
Dilu Longjong Yita Puadigani, the basic young Lugu, pick up Chukwenama, set the Ute Somi, Tayayashi Dure, Pansi Kaya Dure, Leshi Delo, the way Usan Luduga Sapiobane.
ဆုံးသွားတာဆက်တူရှိသည်ဆက်တူတီအတီပြုလို့ရတယ်။တန်းစီခံရလူတွေကတော့တိကျပြောလို့မရသေးဘူး။ဆင်းအားဦးလောက်တော့အနည်းဆုံးရှိနေတယ်။ဆင်းအားအထက်မှာလည်းရှိမှာ။တန်ရန်ရတာ၅ဦးနဲ့၁၀ဦးကျောက်လောက်ပဲမှန်းတာ။တချို့လူတွေကစီယုံတက်ခွင့်မရတဲ့အတွက်သူကသူစင်တီတဲ့နေရာပို့တဲ့လူတွေလည်းရှိတယ်။ဒီအနောက်ခံတန်းနာဘက်ကရှိတဲ့ရက်ကွက်အင်တိုင်းဘူးတို့ဝင်ပြီးတော့ဆိုင်းတဲ့ဆိုင်ပေါ
ဖြူခွေးမှုကြောင့်တာဟန်တပိတ်ခန္ဓာကလည်းစုပ်လိုက်ရတဲ့အချိန်တွေကိုတော့တပိတ်မှောက်လူငယ်တို့ကအခုလိုပြောပါတယ်။
ဟုတ်တယ်ပိတ်ဆို့ပြီးတော့မှပြတ်ခတ်တာပေါ့နော်မနက်ပိုင်းတော့ဟိုဇာလက်နဲ့ကြီးပြီးပါတယ်လို့သူတို့သိရတယ်ကဟိုအချက်20 30တိအောင်အတန်ကြားတယ်ဆိုတော့ဖတ်စိတ်တိုက်ပြတ်ခတ်တာမျိုးလမ်းကျူလမ်းကြားတိအောင်ဝင်ပြတာတွေပြုလုပ်ထားတယ်ပေါ့နော်ကျွန်တော်တို့ဒီဘက်ကန်တက်ကတော့အများအားဖြင့်တော့စဲအိတ်ပါပဲအဲ့ဒါပြီးတော့မှဒီကားတာယာတွေရှိမယ်စဲအိတ်နဲ့ကားတာယာပါပဲခုတော့ခန်းစစ်စီးနှစ်ခုလုံးလည်းပြူသွားပြီ
ဒီတပိတ်ဖြူခွင်းခံရပြီးဇာနာပြသူတွေထဲကတချို့ဆိုရင်ကိုယ့်ကိုယ်ကိုကာကွယ်ဖို့သူမီးတနတ်တင်တဲ့သူဖမ်းဆီးခံရတယ်လို့ဆိုပါတယ်ကလေးမျိုးပြစ်ခတ်မှုမှာရဲနဲ့စစ်သားအင်အားများပြားနဲ့တမျိုးလုံးဖြတ်ကျက်နေရယူထားလို့တရားရသူတွေအပါအဝင်ထိခိုက်မိသူတွေကိုဂုဏ်ကြီးဆောင်ရွက်ပေးဖို့နိုင်ရည်တင်ကားတွေတွာလာလို့မရသေးဘူးလို့လည်းမြို့ခံတွေကပြောပါတယ်ကလေးမျိုးမှာစစ်အာဏာရှင်စန့်ကြီးရေးတပိတ်မောက်ဆန္ဒပြမှုတွေနှိမ့်စင်လို့ရှိနေတာပါပြီးခဲ့တဲ့မလ28ရက်နေ့တုန်းကလည်းကလေးမျိုးတဟန်ခန္ဓာကတပိတ်စခန်းကိုလုံချုံရဲဖွဲ့တွေကဖြိုခွင်းခဲ့တာကြောင့်ငောင်းဦးစိတ်ဆုံးပြီးအများပြားတန်ရာရရှိခဲ့ပါတယ်။ဇာနာပြလူတွေဘက်ကလည်းကြာရသူမီးသနလေသနတွေနဲ့ခုခံကာကွယ်ခဲ့ကြပါတယ်ခင်ဗျာ
။ကလေးမျိုးကတပိတ်စခန်းအကြမ်းဖက်ဖြိုခွဲခံခဲ့ရတဲ့အကြောင်းကိုနိုင်ကွန်းအင်ကသတင်းပေးပို့ခဲ့တာပါခင်ဗျာ။တစ်ဆက်တည်းမှာပဲတခြားနေမျိုးတွေကဇာနာပြပွဲတွေအသေးသေးအကြမ်းဖက်ဖြိုခွဲခံခဲ့ရတဲ့အခြေအနေတွေကိုလည်းပြောပြပေးပါဦးမယ်။ပကုံးမြို့မှာစစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြပွဲကိုပြစ်ခတ်ဖြိုခွဲခဲ့လို့နှစ်ဦးတည်းမှနဲ့တေဆုံးခဲ့တယ်လို့ဒဇယ်တပိတ်ကိုလည်းဝင်းဖြိုခွဲခဲ့တာကြောင့်တဦးတေဆုံးခဲ့ပါတယ်။တဝဲမြို့တပိတ်စစ်ကြောင်းကိုလည်းအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်တရားရသူဖမ်းဆီးခံရသူတွေရှိခဲ့ပါတယ်။ရခိုင်ကလာတဲ့အခြေအနေအပြည့်စုံကိုတော့မတ်ခင်ဖြူထွေးကပြောပြပေးပါမယ်ခင်ဗျာ
။ဒီကနေ့ဧပြီလ9ရက်မြန်မာနိုင်ငံတဝဲမှာစစ်ကောင်စီကိုစန့်ကျင်ဆန္ဒပြတာတွေအရှိန်မပြတ်ပုံစံမျိုးစုံနဲ့ပြုလုပ်နေကြတာကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွင်းမှုတွေလည်းဆက်ပြီးတော့လုပ်နေပါတယ်။ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်ပဲခူးတိုင်းဒေသကြီးပဲခူးမြို့မှာဒီကနေ့မနက်ပိုင်းက2ဦးသေဆုံးပြီး5ဦးကြီးဆန်းထိမှန်တန်ရာရပါတယ်။ဒီအခြေအနေကိုမျက်မြင်တွေ့ခဲ့တဲ့ပဲခူးမြို့ကန်တူကဖီဝေကိုအခုလိုပြောပြပါဗျာ
။ပြစ်ခတ်မှုကမနက်ကကျွန်တော်တို့7နာရီ15လောက်ပေါ့နော်။7နာရီ15လောက်မှာအဲ့ဒီမှာမနက်ကကျတော့ကျွန်တော်တို့ရွာတက်ခဲ့အဲတခါဝိုင်းကြောင်းရှိရရဲ့ကျွန်တော်တို့ဒီကကြောက်ကြီးလူတက်ကရဲ့ကျွန်တော်တို့ညှက်ပြီးတော့ကျွန်တော်ပြစ်ပြောဝင်တာခင်ဗျပြစ်တဲ့အချိန်မှာကလေးနှစ်ယောက်ပေါ့ချိသွားတယ်ပေါ့နော်ကလေးနှစ်ယောက်ချိသွားတာမောင်ငင်းချန်းဆိုတဲ့ကလေးတယောက်အဲမောင်ပြတ်ဆိုတဲ့ကလေးနှစ်ယောက်ပဲချိသွားတယ်တယောက်ကအကောင်ထိတယ်တယောက်ကတော့ဟိုရင်မတိတယ်ပေါ့ဗျာကျွန်내ဂျန်ရတဲ့လူကတော့၅ယောက်ပေါ့အဲအခုကျတော့ဟို၅ယောက်ထားရတဲ့ဆိုတာဟိုကျတော့ဆိုရတဲ့အနေထားကတယောက်ပဲရှိတယ်ကျွန်တော်ကတော့ပေါင်ထိတာလေးလက်ထိတာလေးပေါ့
စကိုင်းတိုင်းဒေသကြီးရဲ့အင်အားအကြီးဆုံးတပိတ်ဖြစ်တဲ့ဒဇယ်မြို့မှာတော့ဒီကနေ့ဧပြီလ9ရက်ညနေပိုင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေကပစ်ခတ်တာကြောင့်တဦးသေဆုံးပြီးခုနှစ်ဦးထက်မနည်းဒဏ်ရာရခဲ့တယ်လို့မြို့ကန်တဦးကပြောပါတယ်
ကျွန်တော်တို့ညနေ3နာရီလောက်ကစစ်သား100လောက်ဒဇယ်ကိုတန့်ဝင်လာတယ်ဒဲလာတော့လမ်းမှာကျချိုးလွာတဲ့ဒီဥပဒေနဲ့ပြည့်ပါပြည့်ဆိုတော့အချိန်ကနေနဲ့ကုန်သွားတာပေါ့သူတို့ကကုန်သွားတဲ့အခါတော့သူတို့ဒဇယ်ဝန်ကြီးကတော့ကျေမျိုးဝါဒီအဝေမခံတော့ဘူးပြည်ုံမဝင်ခြင်းဖြစ်ပါလေသူတို့အဲ့မဝိုင်းထားဖြစ်ကြဖြစ်ကြတော့သူတို့ဘက်ကလည်းအထီးတော့နားတယ်ဒါပေမဲ့သူတို့ဘက်ကနားတာကိုကိုယ်ကမသိဘူးကျွန်တော်တို့လူတွေဘက်ကကျတော့69ယောက်ရှိတာတယောက်ကတော့ဆုံးသွားပြီတယောက်ကဒီတော့တယောက်ကတော့အခြေအနေလည်းမကောင်းဘူးလေသူတို့ကအခုကျွန်တော်တို့ကနောက်ဆုံးကြတာတော့ရှင်ဘုံရောမုံရောသူတို့တတ်ကိုခေါ်ထားတယ်လေဒါပေမဲ့ကျွန်တော်တို့ဒီဘက်ကတချို့သွားပြန်လေဟိုပေါ့နားမျိုးပိတ်ပြီးတော့အချက်ကြိုက်ရမှာမလူတွေဖြတ်ဖြစ်နေတယ်မသိဘူးသူတို့ကတပန်းတာလားသူတို့ကစနိုက်ပါနဲ့အဝေးရနေချတာလေအရသာတွေတခါတော့ချက်ချက်ပြောရင်တူမီဆိုတာတော့ပြည့်တဲ့တနတ်ပေါ့နော်အဲ့ဒီတနတ်ကကပ်ပြနေနေတော့လူကတော့ပွင့်တော့မှာလေဒါပေမဲ့အဝေးစိတ်မမှန်
တနင်္သာရီတိုင်းဒေသကြီးတဝဲမြို့မှာလည်းအင်ဂျင်နီယာတပိတ်စစ်ကြောင်းကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးပြီးဖြိုခွင်းခဲ့လို့တယောက်ကြီးစံထိမှန်တရားရခဲ့ပြီး၉ယောက်ကိုတော့ဖမ်းဆီးခေါ်ဆောင်သွားတယ်လို့တဝဲမြို့ကန်တူကပြောပါတယ်။မနေ့
ကဗျာလေ၁၂နှစ်မှာကြီးတော့မှာ ဒီဘက်မှာထွက်နေတဲ့အေဂျင်နီယာစစ်ကြောင်းကတပိတ်ထွက်တယ်ပေါ့နော်တပိတ်ထွက်ပြီးတင်ကြပြီးမှလည်းဒီစကားနှစ်စီးနဲ့ဒီရောက်ွက်ချေရောက်လို့ねရောက်လာတော့ရောက်လာတဲ့အချိန်ကဒီအဲ့စစ်ထွက်နေတဲ့စစ်ကြောင်းသားကိုရောက်လာတဲ့အခါတော့ပြိမိသွားတယ်လို့ဖြစ်သွားတာပေါ့နော်စစ်ကြောင်းနေတယ်ပြီးတော့မှဒီခုနစစ်ကားတွေကတောက်လျှောက်ရောက်လာစစ်ကောင်ဆိုရင်ချက်စီတော့ရောက်လာနေခါဖြစ်သွားတော့ကားရဲ့တယ်လီဖုန်းဆက်လာပြီးတော့ကားပေါ်မှာလူတွေအပြီးပါလာစစ်သားတွေရဲတွေအပြီးပါလာပြီးတော့ဒီရက်ွက်တွေထဲမှာရှိရဇလန်းဝင်ဇလန်းထွက်တာပြီးတာလေလုံးတဲ့ခါမှာပြစ်ခတ်မှုတွေဖြစ်တယ်ပြစ်ခတ်မှုတွေဖြစ်တော့ဒီ size လူတယောက်တင်ရစစ်နဲ့ပြစ်တဲ့လက်မှာတရားရသွားတယ်ဒီပြစ်6ယောက်ကိုတော့ကားပေါ်တင်ပြီးတော့ဖမ်းခေါ်သွားတယ
်တရားပြင်ရှမ်းပြည်နယ်ညောင်ရွှေမြို့မှာဧပြီလ6ရက်ညနေပိုင်းကစစ်တပ်နဲ့ရဲတပ်ဖွဲ့တွေကမြို့ထဲမှာရှိတဲ့စားတောက်ဆိုင်ဒီဇိုင်းကိုတံမုံတီးလို့ဆိုပြီးဝင်ရောက်ဖျက်ဆီးသွားခဲ့ပြီးဒါကိုမြို့ခံတွေကလာရောက်ဖြေရှင်းပေးဖို့တောင်းဆိုပေမဲ့လည်းမဖြေရှင်းပေးတာကြောင့်မြို့ခံတွေကညောင်ရွှေရဲစခန်းကိုတွားရောက်ခဲ့ရကနေပြစ်ခတ်တာတွေဖြစ်ခဲ့ပြီးမြို့ခံတအူသေဆုံးခဲ့တယ်လို့ညောင်ရွှေမြို့ခံတအူကပြောပါတယ
်စားတောက်ဆိုင်ဒီဇိုင်းကိုပြည်သူမြို့မှာတောင်းကြပါတယ်ဒီခါလေးလည်းဆောင်ကြပါတယ်အရေးကြီးတယ်ဟုတ်တော့ဒီဝါဒီကကြားပါပြီးတော့အခုရမဟိုပြန်ဆောချင်တယ်ဆိုတော့အိမ်မှာထိန်းရတာမယ်လို့ကျွန်တော်သိရှိပါရှိတယ်ဒီဝါဒီကလာရှင်းနေပြီတရားကိုကတော့မနက်ကတော့လို့ဆိုခေါ်တယ်လာဘူးလာနေပြန်စခန်းပေါ်လိုက်တယ်စံတော်လေးတော့အဲစခန်းမှာအဲစပြတာတော့ဒီကောင်နဲ့ဆက်ပြီးတယ်ဒီကောင်နဲ့လည်းပြန်ကြည့်တယ်ဒီနဲ့အဲ့လိုဒီလိုအဲ့လိုခြားကြပါတော့ပြောကခေါင်းချီပြီးတော့ဆုံးသွားကြတယ်အဲ့ရတာအိမ်ဟိုကျွန်တော်တီးရတော့ဟိုညောက်ကလည်းမပေါက်ခဲ့ပါဘူး
အနာသိန်းနာနှစ်လကျော်အတွင်းစစ်တပ်ရဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်နိုင်ငံတော်ဝန်မှာတိုက်ဆုံသူပေါင်း600နီးပါးရှိပြီဖြစ်ပြီးတော့အများစုကအသက်20ကျော်အရွယ်တွေဖြစ်တယ်လို့ကြီးစံထိမှန်တိုက်ဆုံတဲ့အထက်မှာအသက်မပြည့်သေးတဲ့ကလေးတွေလည်းပါဝင်နေပါတယ်ရှင်
။မြန်မာနိုင်ငံတော်ဝန်ကစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြတပိတ်အသည်းသည်အကြမ်းဖက်ဖြိုခွဲခံခဲ့ရတာနဲ့အသက်ဆုံးရှုံးမှုတွေရှိခဲ့တဲ့အကြောင်းကိုမက်ခင်ဖြူထွေးတင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ရန်ကုန်ကအာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုလည်းပြောပြပေးပါဦးမယ်။ရန်ကုန်မြို့မှာ CDM လှုပ်ရှားမှုမှာပါဝင်တဲ့အစိုးရဝန်ထမ်းတွေကိုဒီကနေ့နေချင်းပြည်အိမ်ပေါ်ကနေဆင်ခိုင်းခဲ့ပါတယ်။နေရာတချို့မှာလည်းအခြေအနေအတိအကျမသိရတဲ့ပေါက်ကွဲမှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒီကြားထဲမှာပဲစစ်အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြပွဲတွေကတော့ဆက်ရှိနေသေးပါ။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့မဆုမုံကတင်ပြပေးပါမယ်ခင်ဗျာ
။ဖေဖော်ဝါရီလ1ရက်နေ့ကနေစပြီးတော့အရက်သားအစိုးရခေါင်းဆောင်တွေကိုဖယ်ရှားပြီးစစ်တပ်ကနေအာဏာသိမ်းလိုက်တာ2လကျော်လာချိန်အထိနိုင်ငံတော်နေရာအနှံ့မှာတော့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့လူလူကဆောင်ရွက်နေကြပါတယ်။လူငယ်တွေလမ်းပေါ်ထွက်ပြီးတော့ဆန္ဒပြတာစစ်တပ်ပိုင်းနဲ့စီးပွားရေးထုတ်ကုန်တွေကိုအသုံးမပြုတာဝန်ထမ်းတွေအလုံးမစင်မဲ့အနုနီးနဲ့အာဏာရှင်ကိုဖိစန္ဒစသဖြင့်နီလန်းပေါင်းစုံတုံးပြီးတော့ဆန့်ကျင်ကန့်ကွက်နေကြတာပါ။ဒီလိုမျိုးကန့်ကွက်ဆန္ဒပြနေတဲ့သူတွေကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကအကြမ်းဖက်နှိမ်နှင်းနေဆဲဖြစ်ပြီးဒီကနေ့မှလည်းတာမွေအလုံသမားစေယုံက CDM လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုဝန်ထမ်းအင်အားကနေဆင်ခိုင်းခဲ့ပါတယ်။အချိန်မပေးဘဲနဲ့နေ့လယ်တနာရီမှအပိသက်ဆင်းပေးရမယ်လို့ပြောတာကြောင့်အခက်အခဲရှိနေတဲ့ဝန်ထမ်းတွေကိုပြည်သူအချင်းချင်းကူညီပေးကြတဲ့အခြေအနေကိုတော့ကိုယ်တိုင်ကူညီဆောင်ရွက်ပေးနေသူတူက VOA ကိုပြောပြပါဗျ။
CDM လှုပ်တဲ့ဝန်ထမ်းကတော့ဟောက်တဲ့ဝန်ကြီးခန့်လောက်ရှိပါလားဗျ။မနက်ကကျွန်တော်ကိုယ်တိုင်နဲ့10နာရီဝန်းကျင်လောက်နဲ့စပြီးလှုပ်ရှားပါရကြ။လှုပ်ရှားပြီးတော့ကျွန်တော်တို့အခုပေါ့နော်။ဝန်ထမ်းတွေကတော့ဒီလောက်သမားသိမ်းရောင်းနေပြီးတော့ဒေးတန်းတန်းနဲ့နေနေတန်းတန်းနဲ့ပဲထောက်ခွာသွားရကြ။အားလုံးအခုတော့သူတို့ဟိုသွားမဲ့ဌာနေရောက်ပြီပေါ့နော်။ဒါနဲ့အဲဌာနေမှာတော့လောလောဆယ်နေဖို့ထိုင်ဖို့အခက်အခဲလေးတွေဖြစ်နေကြ။အဲ့ဒါလေးတွေကိုဆက်လက်ပြီးတော့ကျွန်တော်ကိုယ်ကြီးလှုပ်ဆောင်ပေးနေတဲ့အချိန်ကြီးပေါ့နော်။အခုချိန်ကြီးပေါ့။ဟုတ်ကဲ့ပါကြ။ကျွန်တော်တော့အဲ့မှာ supporter ဆက်လိုက်နေဒီကောင်မောင်နှမတွေနားလုံးစိတ်သက်လေးလှုပ်နေရလေးပဲရှိပါကြ။
စီအိုချုပ်ရေးကောင်စီအနေနဲ့ CDM ဝန်ထမ်းတွေကိုအစိုးရအင်အားတွေကနေဆင်ခိုင်းတာဖမ်းဆီးအရေးယူတာတွေနဲ့တာဝန်ကနေရက်စဲပလိုက်တဲ့အထိလှုပ်ဆောင်တာတွေရှိလာနေပေမဲ့စားတောက်နေထိုင်ရေးအခက်အခဲတွေရှိနေတဲ့ကြားကနေအလုံမစင်မဲ့အာဏာဖီဆန်နေကြတဲ့နီလန်နဲ့စီအိုချုပ်ရေးကိုစန့်ကျင်နေကြတာပါဒီကနေ့မနက်စောပိုင်းမှာလဲလှိုင်သာယာမြို့နယ်စက်မှုဇုံနှစ်မှာရှိတဲ့အထည်ချုပ်ဆက်ယုံမီးလောင်ခဲ့ပြီးတော့မီးလောင်ရတဲ့အကြောင်းရင်းကိုတော့အသေးစားမသိရသေးပါဘူး
นี่แหละใบเฉยมาเลยยังคงမျိုးတွေကနေရာတချို့မှာပောက်ကွဲမှုဖြစ်စဉ်တွေရှိခဲ့ပါတယ်စမ်းကြောင်းမျိုးတွေဘာကရလမ်ဘောကအထွေထွေအုပ်ချုပ်ရေးယုံအရှိမာလေပောက်ကွဲမှုဖြစ်ခဲ့ပြီးတော့လူထိခိုက်မှုတော့မရှိဘူးလို့အဲ့ဒီနားမှာနေထိုင်တဲ့ဒေသခံတအူကဗီအိုကိုပြောပါတယ်ဖြစ်နေကတော့မနေ့ကဟိုဟာလေးတို့အတန်ဘုံဟိုကြည့်သွားတယ်ဟုတ်ကဲ့အတန်ဘုံပေါက်ကြတယ်ဟုတ်မရှိပါဘူးဗျာဘာမ
lenakain change out dari shigelu, te songdu danya yadurine, pansi kanya duri miala in naumaro, sanabia lungiriga, lenakain in a tay time madurobe, yare nine ana shingu sabi sanji nijabare. Digini male, yangu muye near the chomaro, lungiriga, tu imate, se the begu sabi sinwejadalu, majagin jayo larome, the janitiku puerogu, bidure masin wejabune, the jangalama, indiamatrabe, ana shin dola ye, the baby lopugu, downsunivare. Rapin, Teo Elane, Teo Nanganto, Piesi de Chogole, Misho Piesi de Gambingu, Locajabarishin.
Tagaro, a jump at Pioquemuri, Shinni de Jaga, Siana, Demu Sanji, Sanabia Wari, Yangoma Sashini de Jau Masumu, Timbia Pigarokna, Cusabiro, Kimbine Dunga, Type Way Chini de Gule, Timbia Pibome, Kimbine Duma, Sio to your Council Tatine, KNU Tapori Ja, KNU Damha Chow name ye down by, when ye munerema, many. Yabanga, type worthy Pipogadalu, Damha did name ye the Tonki and Billy Munet Male, Tinilaniga, type worthy Pipogabare, the John Piersunguro, view the rind of my magazine people Tabakna.
Sio to ye gonsiga, epila de lada, a pika yes, say John, Kinya Tabi me, KNU Kayen Yuta Sion Tatine, type worthy garo, such in Iraba, Maniga net the Nigaro, KNU Tama, Tinne, Tama, Chow name ye dema, type worthy Pipogabare, Maninya Runga, type worthy Niguro, KNU Tama Chow.
ดูปลายาขยายสะใจยงตาวงเงินพะโตซ้อแอตวะกะอะคูลุเปียปะบะเรวินยีวินยีเนี่ยยีเอามาเนมาเลยไอ้มามาอ๋องจี้ว่ามามันจะมาอ๋องจี้อ่ะนี่ว่าโหเรียนติดดาวอะไตวะติเลยเอาเกะกำมาชอบตะบินตัวโหเรียนบอกยันดูก็งางาหยอกโหเรียนจ่าวะละบอกอีกันเนี่ยคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือคือค
ไอ้มาตะกวยไม่ใช่หรอชาวบ้านพี่รออ่ะมาตะกวยตีรอตู่ช่องยังไม่ชอบพี่รออ่ะมาอย่ากันดูใครจะซื้อเนี่ยมาตีรออ่ะตัวช่องยังไล่พี่เหรอนามสักจะรอได้รู้แล้วตู่ปิดปลายกันมาเอาพี่รออ่ะมาเกียนอยู่ตะมาติเถิงชุบท่าได้บีเลี้ยงอยู่ในเดิมมาหรอตะนี้ล่ะนี่มันได้ป้ายมาไต่ป่วยเลยဖြစ်ป๊าแกจังเกียนลูกคนนี้อุสุเกอิชอาจีก็ပြောให้สุวินชื่อตู่ซ้อนันดาสุก็ပြောป่ะบาเร
ဆိုလို့ရှိရင်တမ္မာတိမနဲ့စကြောမှာဒီတိုက်တော်ဒီမြန်လာပြီးပေါ့နော်ဒီဟိုလေတမ္မာတိသထုံခရိုင်ပေါ့နော်ဒီဒီလူမျိုးနဲ့မှာဖြစ်တာကကြတော့ဒီကျင်းနေနေဒီစစ်ကောင်စီကြတာပဲဖြစ်တာပေါ့ဒီလူမျိုးနဲ့ခင်ဗျတမ္မာတိဒီလင်းဒီလင်းလက်ပိုင်းနဲ့နိုင်လောက်မှာဖြစ်တာခင်ဗျဖာပုံခရိုင်နဲ့မှာတော့မြို့ပေါ်နေထိုင်နေတဲ့လူလူပေါ်တောတဲ့ကလူလူပါအကြောက်တရားတွေနဲ့နေထိုင်နေရတယ
ကျွန်တော်တို့ကတော့ဒီကောင်စီကအေပီလာတလတာအပြစ်ခတ်ရစေကြောင်ကြီးညာထားပြီးဟာ ဩရိစုံခွာပြီးဘေးလို့ရကိုရှေ့ပြောင်းနေထိုင်နေရပါတယ်။ကေအန်ယူနဲ့မြန်မာအစိုးရတို့ဟာ2019ခုနှစ်ထဲမှာအပြစ်ခတ်ရစဲခဲ့ပြီး2019ခုနှစ်ထဲမှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရစဲရေးသဘောတူစာချုပ်NCA ကိုလက်မှတ်ရေးထိုးထားပါတယ်။NCA အတိုင်းလိုက်နာလုံဆောင်မယ်ဆိုရင်ပဋိပက္ခဖြစ်ပွားစရာမရှိဘူးလို့လဲစစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့သတင်
ကျင်းပြင်းတဲ့အတွင်းကယန်ယူနဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေဖြစ်နေတဲ့နောက်ဆုံးအခြေအနေတွေကိုမအေးအေးမှာကစူးစီးတင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးရှမ်းပြည်နယ်တောင်ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲအခြေအနေတွေကိုလည်းပြောပြပေးပါဦးမယ် Sampian ne dwe maa daan dalane gaan tapwe de cha tapwe de sel bien tha ne bi. Inga ne ga namtu miyo ne manli jiwa maa tapwe tapche da jao. Di ta gaan bitu siya lao tibo miyo go ten shao ne ya de lo. Ne in tichu le mi lao pya si kewa baare. Di ching ne maa be kukhaan di ta maa le tapwe de si ni baare. Yango nga laare di tirin pya iso ngoro ku cho cho te inga pya 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 pya
pya pya. RCSS SSE down bain ta ga tepe. SSDB SSE miyo bain ta ne. TNLE ten palang bu baong ta dwe ga tepe. Chibwa ni de tapwe ri haa.
มันลีเจียวเรวเวนพี่ดอพี่ยอดยอดพูดเนี่ยพี่บอกว่าท่านมาที่มามณีจันเนี่ยเจอเดี๋ยวพี่ดอถ้ามันนี่เสร็จมันนี่เล่าไปแต่รู้เพื่อนนี่ทราบไปแล้วเล่นในจีพีเจทราบชิดดอพี่ยอดตาดีกาพี่บอกว่าที่เรือลูกพี่จ้ะมูที่เราไม่ยอดดิวอาจารย์เนี่ยสักใจชิดดอพี่สักใจใจดาวเล่นในจะโชว์เล่ามาขนาดน่าวอะไรลูกเวลายอดยอดตาก็ลงพี่เลยสู้ๆบ้าง
มันลีว่าจะทำได้ไหมใช่เราใช่แต่เบื่อด้วยมันลีว่าก็หนีงาลูมีลองพิสูจน์กันดูมันลีว่าอันนี้ที่บ่มีเนี่ยสักก็มูดีเนี่ยคอนเสิร์ตเลยสาเรียวอะไรก็เลยทบีราเรื่อยๆเจ้าเนี่ยที่นี่มาเราได้เบื่อพิจารณาสิจังพิจารณาเลยที่บ่มีเนี่ยซีมันจะไปได้เอาเพื่อก็กูมีก็รู้มันลีว่าก็หนีที่บ่มีกูจะเอาแล้วดูงาอยากจะเล่าสิบีมูดีว่าก็หนีมันก้องอยากกูเต็มสองดูคอนเสิร์ตเล่าสิจังพิจารณาเลย
เออพูดดีที่ว่ามีกูมาจ้าดอกมันลีว่าช่างอะไรดอกอะไรจะมาชิมูดีอะไรดอกมันก้องมาคนเดียวเล่าสิ่งเดียวเลยมันก้องอยากพูดยาวมาคนเดียวเล่าสิ่งเดียวเลยมันนี่อะไรดูเยอะชิมอะไรตายตัวเราเส้นมีเท่าไหร่จะเราสังสีจ้าเห็นเช่นอย่างนี้ก็คงรู้ไปได้เลยอ๋อที่นี่เลยดูสิ่งนี้จะช่วยได้หลายอย่างเลยมีกูมาที่จะไปได้พอดีเลยบอกนะก็มาวางมือจากคนนี้จ้าปีกเรื่องนั้นเสียชีวิตนี่ก็นั่นมันดูมีเนี่ยเป็นลงจีว่ามาได้เบื่อสาธิตแค่เรื่องน ိန်ဆောင်နေရပြီးဒီလ9ရက်နေ့မှာတော့ပန်လုံရွာကလူနေရေး28လုံးမိလောင်ပျက်စီးခဲ့ပါတယ်။ကြောင်မဲမြို့နယ်အတွင်းမှာလည်းဒဏ်ရာတပ်တွေအကြဖြစ်တဲ့တိုက်ပွဲကြောင့်စစ်ပေးဒုက္ခတွေအနည်းဆုံး600ကျော်လောက်ရှိနေတယ်လို့ဒေသတွင်းကူညီသူတွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကနမ်မတူဒီဘောနဲ့ကြောင်မဲမြို့နယ်အတွင်းမှာဒိုင်းအန်သာတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်နေတယ်လို့ကုတ်ခိုင်ဒေသဘက်မှာလည်း KIA ကချင်း TNL တန်းပလောင်စတဲ့တပ်ဖွဲ့တွေနဲ့တပ်မတော်အကြားတိုက်ပွဲတွေဖြစ်နေတဲ့သတင်းတွေလည်းထွက်နေပါတယ်။ KIA ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့တိုက်ပွဲဖြစ်တာနဲ့ပတ်သက်ပြီးအောက်ခြေကတင်ပြလာတာမရှိကြောင်းနဲ့ကချင်းပြည်နယ်ဘက်မှာတော့စည်ရေးတင်းမာတာတွေရှိနေကြောင်းပြောပါတယ်။
ဒီနေ့တော့တိုက်ပွဲဖြစ်တဲ့သတင်းတွေကျွန်တော်မကြားမိဘူးခင်ဗျာ။မနေ့ကတော့ဖြစ်ပါတယ်။မြန်ကေရဲ့တိုင်းပြည်ဆက်ကွန်ဘက်မှာချင်းတယ်။ဒီကျွန်တော်တို့တပိုင်းဆိုင်ရာသတင်းတွေတက်တာတော့မဟုတ်ဘူး။ဒီဆိုရှယ်မီဒီယာအဖြစ်ကသတင်းတွေကျွန်တော်ကြားရတာဖြစ်ပါတယ်။အဲတမဟာလေးနေနေတဲ့တိကွန်ဖီတမတော်ပြရောကေရီရှိတဲ့ဘက်မှာထူးလာလို့ခုခံတိုက်ပွဲဖြစ်တဲ့ဆိုတဲ့သတင်းဖဲ့ပါတယ်။အဲ့လိုကြားပါတယ်။ဒီနေ့ဘက်ကသတင်းနဲ့ကျွန်တော်ခုတည်ချက်မရဘူးခင်ဗျာ။တမတော်ဘက်ကတော့ဒီအားနေထူထားတယ်။နောက်တို့တပ်ခန်းထဲမှာလည်းဒီလက်နဲ့ဒီဒီအားတွေကြံထိထားတယ်ဆိုတော့ဒရင်းကတော့တော်တော်များများထွက်ပါတယ်။ဆိုတော့စီရီတီမာနေတဲ့အနေထားတော့ရှိပါတ
ယ်။ TNL ဘက်ကဆက်သွယ်တာမှာဆက်သွယ်မရခဲ့တယ်လို့တမတော်ဘက်ကလည်းတိုက်ပွဲဖြစ်ပွားတဲ့တဲ့ရင်ထုတ်ပြန်ထားတာမရှိပါဘူး။ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းပြီးနောက်စန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုအကြမ်းဖက်ဖြိုခွဲတာနဲ့ပတ်သက်ပြီးဒိုင်းနာလနဲ့ကင်အဖွဲ့တွေကကန့်ကွက်ခဲ့တယ်လို့အဲဒီလိုအကြမ်းဖက်နေနေခဲ့တဲ့နောက်ကချင်ပြည်နယ်မှာ KIA နဲ့တပ်မတော်ကြားတိုက်ပွဲတွေပြန်ဖြစ်နေတာပါခင်ဗျာ
။ရှမ်းပြည်နယ်အတွင်းတိုင်းသာလက်နက်ကင်အဖွဲ့တွေအချင်းချင်းကြားတိုက်ပွဲတွေဖြစ်နေတဲ့နောက်ဆုံးအခြေအနေတွေကိုကိုကျော်ကျော်သိန်းကစူးစီးတင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့တရုတ်မြန်မာနယ်စပ်ကကိုဗစ်ကူးစက်ပြန့်ပွားနေတဲ့အခြေအနေတွေကိုလည်းပြောပြပေးပါဦးမယ်။တရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့မှာကိုဗစ်ရောဂါကူးစက်သူအရ60ကျော်လာပြီဖြစ်ကြောင်းပြည်내ကျန်းမာရေးကော်မရှင်ကဒီကနေ့ထုတ်ပြန်လိုက်ပြီးအသွားအလာပိတ်ဆို့မှုတွေနဲ့အတူမြန်မာတရုတ်နယ်စပ်ကုန်စည်စစ်ဆင်မှုလည်းလုံးဝရပ်တန့်သလောက်ဖြစ်သွားပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့ကိုငင်းညံကပြောပြပေးပါမယ်ခင်ဗျာ
။ရွှေလီမှာကိုဗစ်အတည်ပြုလူနာအသစ်2ယောက်ဒီနေ့ထပ်တိုးပြီးမတ်လကုန်ကနေဧပြီလ6ရက်နေ့အထိ68ယောက်ရှိသွားပြီလို့ယူနန်ကျန်းမာရေးကော်မရှင်ကဒီကနေ့ထုတ်ပြန်လိုက်တာပါ။မြန်မာတရုတ်နယ်စပ်ရွှေလီနဲ့ကျဲကောင်နှစ်ခုမှာကိုဗစ်ရောဂါတွေတွေ့ရှိပြီးစစ်ဆေးမှုတွေစတင်လှုပ်ဆောင်ရာကနေအခုလိုထပ်မံတွေ့ရှိခဲ့ရတာပါ ဒီထဲမှာမြန်မာ15ယောက်ထက်မနည်းကူးစက်ခံထားရကြောင်းစာရင်းတွေမှာဖော်ပြထားပေမဲ့အရေးအတွက်အတိအကျကိုတည်တံ့ခွဲထုတ်ပြထားတာမျိုးတော့မရှိပါဘူးရောဂါပြန်ဆတွေ့တဲ့ကျေကောင်ကိုလော့ခ်ဒေါင်းချထားပြီးတော့ရွှေလီကိုတော့ဒီရက်ပိုင်းမှာဆက်တိုက်ပိတ်လိုက်တာပါကျန်းမာရေးအတွက်တည်တံ့ဆောင်ကြည့်ခံနေရတဲ့မြန်မာအများစုကလည်းကုန်ကျစရိတ်တွေရှိလာပြီးအလုပ်တွေပိတ်ထားလို့အခက်အခဲတွေကြုံနေရတယ်လို့ကျင်နာနွေထွေပရဟိတအဖွဲ့ကဥနောင်နောင်က VOA ကိုပြောပြပါတယ်
အဲ့ကျွန်တော်ဒီတော့ပြောရရင်အခုလောဆယ်နေတာအပေါ်လုံးပိတ်တယ်ဗျာပြန်ဆက်လို့မရတာတခုလောက်ကန်နေပိတ်ထားတယ်တော့လာလို့မရဘူးငါးရက်နေရတော့အဲ့နေရာတည်းယောဂါတာဖြစ်လို့ဆိုပြီးမှတရက်ပိတ်ပြီးမှမနေ့ကတော့လည်းထိုးပေးတယ်ကျွန်မကြီးဘူးဆေးပေါ့ဆေးနေတာတော့အခုပြန်ရမယ်ဟိုတယ်ထဲမှာတော့ပြောသွားတဲ့အခါကျရင်ဒီငွေကြီးတွေကဟိုမတန်တဆာကြီးတွေပေါ့ကိုမတန်တဆုပ်လို့ပြောလဲတလားသာတော့လောကမရတဲ့ဟာတွေကိုဒီပေးရတာရှိတယ်နော်အစမပြေတာလေးရှိတာပေါ့ဒီနေ့ကလည်းတော့များတော့အခုကြီးနေတယ်ဒီယောဂမရှိဆိုရင်တော့ခါလို့ရနေတယ်ခါလို့ရလို့လာကလာတော့လည်းလောကကြီးပြီးတော့ဒီနေ့တက်တယ်လေနော
်အကန့်အသတ်နဲ့သွားနေတဲ့မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးကလည်းမနေ့ကစပြီးလုံးဝရပ်တန့်သွားပြီးတော့စံပါဝင်တကြားကုန်ကြောင်းနဲ့ရေရွက်ကုန်တွေတင်ပို့လို့မရတော့ဘူးလို့မူဆယ်စံကုန်စီတိုင်းဒုဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါတယ်
အရှွေလီမျိုးတွေကလူတွေကတော့ဈေးတော့ဖွက်ဖို့လို့မရတော့ဘူးဒါအိမ်ထဲမှနေတိုင်းလာအဲ့ဒီအတွက်ခိတ်ကတော့လုံးဝပိတ်လိုက်တယ်တကယ်ဘယ်နည်းပြဖွင့်မယ်ဆိုတော့မသိဘူးလော်ဒေါင်းချတာတပတ်တော့ချလာတယ်ဒီအတွက်တရုတ်မြန်မာလက်စကုံတွေကလုံးဝဆက်တက်မလာဖြစ်သွားပြီဒါပေမဲ့ဖရဲတို့တဖားတို့ကိုကြတော့ရွှေလီမျိုးနဲ့ဆယ်မန်လောက်ဝေးတဲ့ချေဆန်းကျော်ခိတ်ကနေတော့ဝင်ခွင့်ပြုတယ
်ဧပြီလ5ရက်နေ့အထိယူနန်ပြည်နယ်ကလူပေါင်း9သိန်းကျော်ကိုကာကွယ်ဆေးထိုးပြီးပြီဖြစ်ကြောင်းယူနန်အစိုးရရဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားတဲ့အကြောင်းပြည်နယ်ကျန်းမာရေးကော်မရှင်ကရေးသားထားပါတယ်။ဒါဟာတရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီနယ်ကျေကောင်မှာတစ်နှစ်ကြာပြီးဒုတိယအကြိမ်မြောက်ကူးစက်တာလည်းဖြစ်ကြောင်းတရုတ်သတင်းတွေမှာရေးသားကြပါတယ်ခင်ဗျာ
။ VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တကူအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVUE Bammy ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ VUE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VUE အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင
်။ထရချင်းကိုခုနားဆင်နေကြရတာကတော့ VUE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။ကိုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာမို့ဦးကျော်စံတရဲ့မြန်မာအရေးသုံးသပ်ချက်ကိုဥစွာတင်ပြပေးခြင်းပါလေမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ဒီမိုကရေစီရေလူထုလှုပ်ရှားမှုအစောတလျင်ထွက်ပေါက်ရရှိရေးအတွက်ဘလို့အခြေအနေတွေလိုအပ်နေပါသလဲရေရှည်ဖြစ်သွားနိုင်တဲ့အလားအလာကဘလောက်ရှိနေပါသလဲဆိုတာကိုမြန်မာအရေးသုံးသပ်သူဒေါက်တာတင်မောင်တန်းနဲ့ဦးကျော်စံတကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
တောက်တင်မောင်ခင်ဗျာဆရာကဒီစစ်တပ်ကမြန်မာနိုင်ငံမှာဒီတရင်အာဏာမသိငင်ကြတဲ့ကဆက်ကျူပြီးတော့အာဏာသိမ်းနိုင်မယ်လို့ဟောကင်းထုတ်ခဲ့တယ်လို့ကျွန်တော်မှတ်မိနေပါတယ်လူတချို့ဆိုရင်ဆက်ဟောတာနှစ်ချောင်းပြည့်ရလို့တော့ပြောခဲ့ရတယ်ထင်ပါတယ်ဟုတ်ပါသားဆရာ
ဟုတ်ပါပါဆရာ
အခုလည်းပဲဟောကင်းထုတ်မဲ့ကိစ္စကိုမေးရမလို့ဖြစ်နေပါတယ်ဆရာကျွန်တော်မေးရင်တော့
ဟုတ်ပါတော့ဒီနေ့ခဲ့မယ်ထင်တ
ယ်ဟုတ်ကဲ့အချက်လက်ပေါ်အခြေခံပြီးပြောကြတာပေါ့ဆရာ
ဟုတ်ကဲ့
အခုမြန်မာနိုင်ငံမှာအနာသိညာရဲ့စစ်တပ်ကသူတို့မြုံမှန်းချက်တိုင်းပေါင်းမြောက်နိုင်မဲ့အလားအလာဘယ်လောက်ရှိပါသလဲဆိုတာသူတို့ရဲ့အင်အားဘယ်လောက်ကောင်းလာသလဲဆိုတာကိုပထမဆုံးသုံးသပ်စေချင်ပါတယ်လူမှုထောက်ခံမှုကတော့သူတို့အဖြစ်ဖြစ်ကြဆုံနေတယ်လို့ကျွန်တော်မြင်တာပဲဆရာလွှမ်းခြုံသုံးသပ်ပါဦးအဲ့အနာသိညာစစ်တပ်ဘက်ကသူတို့မြုံမှန်းချက်ပေါင်းရောက်နိုင်တဲ့အလားအလာလောလောဆယ်တည်ရင်းအခြေအနေကိုကြည့်မယ်ဆိုရင်အခုတပ်ကအနာသိညာကနှစ်လကျော်လာခဲ့ပြီဒါပေမဲ့သူတို့ကဒီလိုပြပြရေးမတိဆောက်နိုင်ဘူးတရားဥပဒေစိုးမိုးရေးဆိုတာအင်တန်အလန့်ဝေးရဲ့သူတို့ဘက်ကကိုချုပ်ဖောက်နေတာအများကြီးစီးပွားရေးကလည်းပဲလုံးဝကျဆင်းလာတယ်အခုလုံးရဆိုင်နေပေါ့ဖက်ဖက်ကပေါ့ဆရာအဲ့လိုဖြစ်လာတော့ပထမဆုံးတိုင်းပြည်ကိုပြန်ပြီးတော့ထင်ဖို့သူတို့လူကျင်တဲ့အဆင့်ကိုမတော်ရင်တိုင်းပြည်ကိုပြန်ထင်ဖို့တော့တော်လေးအခက်အခဲကြုံနေတဲ့ခါလာလို့ထင်ပါတယ်ဒီအချိန်မှာ
ဟုတ်ပါတယ်
ရေဘူးကအားဖြင့်ပြောလို့ရှိရင်ဒီမိုကရေစီအခုပြောင်းနေအောင်မြင်လားမအောင်မြင်လားလို့တိုင်းတာတဲ့အချက်တွေရှိပါတယ်အဲ့ဒီလိုတိုက်တာတဲ့အချက်ဒီနဲ့ကြည့်လို့ရှိရင်လည်းမြန်မာပြည်ကနောက်ဆုတ်သွားဖို့เนาะအဖွင့်ကိုသွားပြီမဲ့လို့အကူအထည်မသွားနိုင်ဘဲနဲ့စစ်နိုင်ငံတော်ဖြစ်နေပြန်သွားဖို့အလားအလာတွေအများကြီးရှိပါတယ်เนาะဒါနဲ့ပို့ပြီးစိုးနိုင်တာကတော့အထူးသဖြင့် ဘာသာရေးဆိုင်ရာပုံကိုယ်တွေနဲ့တွဲပြီးတော့ဗုဒ္ဓဘာသာအီရန်နိုင်ငံမျိုးတောင်ဘာသာနိုင်ငံကဖြစ်ကောင်းဖြစ်သွားနိုင်ပါတယ
်။ဒါပေမဲ့ပြည်သူလူထုကရောအဲ့ဒီနောက်ကိုလိုက်ပါလာပါမလားတစ်ဖက်ကစဉ်းစားမိရပါလေပြည်သူလူထုမှာတော့သူတို့အင်အားလုံးဝနောက်မဆုဘူးပို့ပို့ပြီးတော့ပြည်တွင်းမှာစစ်တပ်ရဲ့လူအုပ်တွေကိုမုံတီသူတို့ကဖိနှိပ်လေပြည်သူကတော့မုံတီစိမ့်နဲ့ပုံမအုံကြလေဖြစ်လာကြတာတွေ့ရပါတယ်။ဒါပေမဲ့လည်းပြည်သူလူထုဘက်ကတချို့ကပြောကြတာကဒီမိုကရေစီတောင်းဆိုလို့ဘက်မှာအနမ်းမှုတွေရှိရဲသူတို့ကထောက်ခံမှုအများကြီးရတယ်ဒါပေမဲ့အဲ့ဒီဟာကိုတစုတစည်းပဲဖြစ်အောင်လုပ်နိုင်တဲ့ခိုင်မာပြတ်သားသောခေါင်းဆောင်မှုလုပ်နေတယ်မဟာဗျူဟာလုပ်နေတယ်စသဖြင့်ပေါ့လေအမျိုးမျိုးသုံးစားကြပါတယ်ဆရာဘယ်လိုမြင်လဲခင်ဗျာအဲ့ဒီကို
ကျွန်တော်တို့အဲ့ဒီအပိုင်းမှာတိတ်အားနေတယ်လို့မထင်ဘူးတကယ်အဓိကပြဿနာကဒီနေ့ပြောင်းဝအာနာထွက်တယ်ဒီနေ့လည်းအုပ်ချုပ်တယ်လက်နဲ့လည်းအုပ်ချုပ်တယ်မတရားအုပ်ချုပ်မှုကိုခုကစတင်တဲ့နေရာမှာပြည်ရေးအားစုတစုပဲရှိပြီးတော့နိုင်ငံတကာကလုံလောက်တဲ့စနစ်စီမံကိန်းအရေးယူဆောင်ရွက်နိုင်မှုတွေကိုမလုပ်နိုင်သေးတာကအဓိကပြဿနာလို့ကျွန်တော်ထင်တယ်ဒါကဘာကြီးအနေနဲ့ပြောရလို့ရှိရင်ပေါ့နော်အခုလှုပ်ရှားမှုတစ်ခုလုံးကခေါင်းဆောင်မှုကပေးတယ်ဆိုတာအထက်စတင်ကန့်ကွက်ကြတာလူတိုင်းလူတိုင်းကသူသိစိတ်တတ်နဲ့စတင်ကန့်ကွက်ကြတာဒါကြောင့်မလို့ยีบุยနိုင်ငံကြီးအမှန်တရားတစ်ခုကတော့ဒီနပြောင်းဝကအာနာထွက်တယ်ဆိုတာရေရှည်မဟုတ်ပေမဲ့ကာလတစုံတရာအထီးကတော့ဒီအတိုင်းပဲကျွန်တော်တို့အဲရှိနိုင်တယ်ဒါကြောင့်မို့လို့အာခေါင်းဆောင်မှုအားနေတယ်เนาะပြည်သူလူထုဘက်မှာစုစည်းမှုအားနေတယ်ဆိုတာထက်ဒီနကစကားပြောတယ်အဲ့ဒီဒီနကိုချုပ်ထိန်နိုင်တဲ့ဤနာရန်တရားเนาะစနစ်ကဘာကြီးကတိဆောက်ထားမှုမရှိဘူးဒါကြောင့်မို့ဖြစ်တာပ
ါဆိုတော့ဒီနော်အဲ့ဒီကနိုင်ငံတကာရဲ့ကဏ္ဍကိုမပြောခင်ပြည်တွင်းကတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေဒေါ်လာရေးအဖွဲ့တွေရဲ့အခန့်ကဏ္ဍကိုဒီမှာပြောချင်တယ်ဆရာအစရုံကတော့စစ်တပ်ကလည်းပဲသူတို့ကိုဒါဖက်ဒရယ်ပြည်ထောင်စုဘာညာနဲ့စပြီးကြွေးကြော်ခဲ့တယ်အပြစ်ခတ်ရဆေးကိုတစ်ဖက်သက်တလားကြီးညာတဲ့ဘာညာလုတ်ခဲ့တယ်သို့သော်လည်းပဲသူတို့ရဲ့လုတ်ရပေါ်မှာတိုင်းရင်းသားအင်အားစုတွေဘက်ကအယုံကြည်သိစီပုံမပြရဘူးသူတို့ဟာပြည်သူလူထုကယက်တီမဲ့ဖြစ်တယ်ပြည်သူကလည်းသူတို့ကိုအာကိုပြီးတော့စစ်တပ်ကိုအကြမ်းဖက်အဖွဲ့လို့သတ်မှတ်လာကြတယ်ဆိုတော့ဒီဟာကရောဘလောက်အရေးကြီးသလဲဒီတိုင်းရင်းသားအင်အားစုတွေကရောအခုဆိုရင်ကချင်တို့ဒါကရင်တို့ဘက်မှာတိုက်နေကြပြီဆိုတော့ဒီဟာစောစောဆရာပြောတဲ့ဝါကမပါသေးဘူးဆိုပေမဲ့လည်းဒီတိုင်းရင်းသားအင်အားစုတွေရဲ့ပြည်သူဘက်ကပါဝင်လာမှုပေါ့လေတော်လှန်ရေးအင်အားစုတွေဘက်ကပါဝင်လာမှုကရောဘုံဘုခိုင်မာလာတယ်လို့မသတ်မှတ်နိုင်ဘူးခင
်ဗျ။ပို့ပြီးတော့ခိုင်မာလာပါလေ။ဒါပေမဲ့ဆရာခုနကစိုးစိုးကပြောသွားတဲ့အချက်ပေါ့နော်။တိုင်းသားတွေကနေမှဂျင်းဂျိုင်းဆွေးနွေးပွဲမှာစစ်တပ်ပေါ်ယုံကြည်နိုင်မှုဆိုတာပထမဦးဆုံးကတော့စစ်တပ်ကမယုံကြည်ဘူးလို့ကျွန်တော်ထင်တယ်။ဘုကြောင့်မူကြီးမင်းအွန်လိုင်းကိုလိုက်က27ရာစုပြင်လို့ပါပြောသွားတယ်။ EA ကိုတိုင်းရင်းသားလက်နက်အဖွဲ့တွေကမယိုးသားဘူးနော်။စေကောင်းချိတ်ပြီးခွေသာရောက်နေတယ်ဆိုတဲ့စကားကိုအဲ့ဒီညီလာခံကြီးမောင်ပြောသွားတယ်။အဲ့တော့လက်ရှိအတိုင်းသွားလို့ကတော့ပဋိပက္ခတွေကပြောနေမှာပဲ။နံပါတ်1တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ဒီအပေါ်မှာလည်းယုံကြည်မှုမရှိဘူးဆန့်ကျင်တဲ့စကားတွေကိုပြောထားတယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ်လူထုတရားလုံးကထောက်ခံတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါပေါ်မှာလည်းရံပက်လို့ဆက်ဆံနေတယ်။ဒါဒီအားလုံးဟာတိုင်းပြည်အတွက်ကောင်းတဲ့လက္ခဏာမဟုတ်ဘူး။အဲ့ဒီကထွက်ပေါက်လိုချင်တယ်ဆိုလို့ရှိရင်တော့တက်သွင်းမှာခေါင်းဆောင်မှုအပြောင်းလဲရှိမှပဲထွက်ပေါက်ရလိမ့်မယ်လို့ကျွန်တော်ထင်တယ
်။အဲ့ဒီတိုင်းရင်းသားတွေဘက်ကအခုတချို့ကညှို့မှန်းနေရတာဖက်ဒရယ်တက်မတော်ဖက်ဒရယ်အာမေတီထောင်မယ်ဆိုတဲ့ကိစ္စဒါကတော့တက်တက်တီထောင်မှုဆိုတာကတော့စီးရဲစနစ်စီကန်းအရတော်တော်လေးအချိန်ယူကြံ့ကြံ့မဲ့ကိစ္စဖြစ်ပါတယ်။လောလောဆယ်မှာတော့သူတို့စုပေါင်းပြီးတော့တိုက်တဲ့ခိုက်တဲ့ပုံစံမျိုးဖြစ်ပါလိမ့်ဖြစ်လာပါလိမ့်မယ်။ဒါပေမဲ့88နောက်ပိုင်းမှာလည်းပဲဒါတပေါင်းစုဖွဲ့ပြီးတော့အဲ့ဖို့လုတ်ခဲရတာရှိပါတယ်ဆိုတော့အဲ့ဒီသူတို့ကနိုင်ငံရေးအချင်းထောက်ခံမှုအပြင်သူတို့ရဲ့ဖီအားစီရေးဖီအားကရောထိရောက်နိုင်ပါမလားဒါလည်းပဲစံပြရတော့ရှိရကောက်မထင်နဲ့ဆရာ
ကျွန်တော်တို့တရုတ်နေထားဒါကလည်းရုရှားနဲ့အင်တာဗျူးမှာဗိုလ်ချုပ်မူကြီးမင်းအောင်လိုင်းကိုနိုင်ကိုကနိုင်ငံကြီးတနိုင်ငံရှိနေတဲ့ကြောင့်အခက်အခဲတွေရှိတယ်ဆိုပြီးသူကဒီလိုပြောသွားတယ်ပေါ့နော်ဆိုတော့ဒီတရုတ်ရဲ့အနေထားကိုကကျွန်တော်တို့ဘယ်လိုသဘောထားမလဲဆိုတဲ့အပေါ်မှာမူတည်တယ်ဝါတက်မလို့ပါမှုမပါမှုကစူးစိနိုင်မှုပုံမှာအများကြီးမူတည်ပါတယ်အခုကကျွန်တော်တို့ကချင်နဲ့ကရင်လက်နက်ကိုင်တပ်ဖွဲ့နှစ်ခုကိုအဓိကထားနေရတဲ့အတွေ့အကြုံမူလို့လောလောဆယ်မှာတော့ အားအင်းဒီလောက်မကောင်းသေးဘူးလို့ပြောပါမှာပ
ါဒါပေမဲ့တရုတ်ကတော့ဝါရီကိုမြောက်ပြီးပြီးတော့တိုက်ကြကွာဆိုရဲပုံစံမျိုးတော့လုံးမှာမဟုတ်ဘူးတကယ်တော့စီရီးတာပို့ပြီးအကောင့်လာရင်တော့သူတို့ရဲ့စီးပွားရေးလုပ်ွက်တည်းလည်းပဲထိခိုက်သွားနိုင်တယ်ဆိုတာတရုတ်ကတွေ့ပြီးသားဖြစ်မှာပါဆိုတော့တရုတ်ရဲ့အဖြစ်နိုင်ဆုံးနည်းကတော့နှစ်ဖက်ပြေလည်အောင်လုပ်မယ်ဆိုတာသူကနိုင်ငံတကာမှာလည်းအများနဲ့တက်တပြီးတော့ပြောနေပါတယ်အဲ့ဒီညီလန်ကဖြစ်နိုင်ပါမလားနားဝင်ပါမလားနှစ်ဖက်လုံးကိုတရုတ်ကအဲ့လိုဖြစ်စီချင်တာဒီချင်းတော့
တပ်လို့ကောင်းဆောင်ပေါ့နော်လက်ရှိကောင်းဆောင်တွေရဲ့အနားယူပြီးတော့နောက်ထပ်ကောင်းဆောင်မှုအစ်စ်မပေါ်လာဘူးဆိုခဲ့လို့ရှိရင်နော်ပြည်စုံဆွေးနွေးရေးကဒုတိယအကောင်ဆုံးလမ်းကြောင်းလို့ကျွန်တော်ထင်တဲ့အတိုင်းပြီးတော့ဖြစ်မဖြစ်ဆိုတာကတော့လက်ရှိကောင်းမှနေပုံအရဆိုရင်အလားအလာနေတယ်လို့ပြောလို့ရတယ်ဒါကလည်းတပ်လို့လက်ရှိဘုံကြီးမင်းအောင်လိုင်းနဲ့တကွာနော်လက်ရှိကောင်းဆောင်နေကြတဲ့ကောင်းဆောင်တွေကငါတို့မှတခြားနည်းလမ်းမရှိဘူးဆိုတဲ့အခြေအနေကိုရောက်သွားမှပဲသူကဆွေးနွေးဝိုင်းကိုရောက်မဲ့သဘောရှိပါတယ်။အဲ့ဒီလိုရောက်သွားနိုင်လောက်အောင်လေနိုင်ငံတကာဆက်ပြီးဖိအားပေးနိုင်မလားဆိုတာနိုင်ငံတကာဘောမှာအများကြီးမူတည်နေတယ်။ပြည်တွင်းလှုပ်ရှားမှုတွေဘောမှာလည်းအများကြီးမူတည်နေတယ်။ဒါကြောင့်မို့ဒီ dynamic ရဲ့ဖြစ်ပေါ်တိုးတက်မှုတွေထိမ့်သိမ့်နိုင်မှုတွေကိုကျွန်တော်တို့ကဆက်ပြီးစောင့်ကြည့်မှပဲအနာဂတ်ဘယ်လိုသွားမလဲဆိုတာပြောနိုင်မယ်လို့ထင်တယ
်။အခုလောလောဆယ်မှာတော့တိုင်းပြည်နစ်နာတယ်တိုင်းပြည်ဆိုရဲပြည်သူလူထုအများကြီးနစ်နာတာပေါ့ဆရာ။နေမကောင်းတဲ့လူတွေဆေးလူလူလလစိတ်တင်းကြမပူနိုင်ဘူး။ဝန်ထမ်းတွေလာကမရဘူးစာဝန်တွေအကြက်တဲအမျိုးမျိုးဖြစ်လာတယ်ဆိုတော့ဒီအကြက်တဲတွေကိုစစ်တပ်ကလည်းပဲသူတို့ဟာတိုင်းပြည်ကိုမှန်မှန်ကန်မဟုတ်ထနိုင်ဘူးသူတို့ဘက်မှာလည်းပဲအကြက်တဲရှိတယ်ဆိုတော့နှစ်ဖက်လုံးကြုံရတဲ့အကြက်တဲကိုဘယ်ဘက်ကပူပြီးကြမ်းကြမ်းခံနိုင်မလို့ထင်တယ်လဲဆရာပြည်သူလူထုကပူကြမ်းကြမ်းခံပြီးရောဆက်လက်တိုက်ပွဲဝင်နိုင်မလားသူတို့မို့စစ်တပ်ကပဲကြမ်းကြမ်းခံပြီးရောကဲငါတို့လုပ်ချင်တာကိုအတင်းလုပ်မယ်ဆိုပြီးအင်အားသုံးပြီးရောကြမ်းကြမ်းခံပြီးဆက်လုပ်နိုင်သလားအဲ့ဒါကတော့နည်းနည်း
ဒီတော့ဒီခုအဒီလိုလေဆရာလူလူလှူရှာမှုရဲ့သဘောတဘာဝတွေကတစုံတရာအတူကလူလူရှာမှုလုပ်တယ်ပြီးရင်ပြန်ဆိုးရတယ်အခန့်အသတ်ရှိတယ်ဒါသူ့ရဲ့သဘောတဘာဝပါနော်တပွဲတဲ့နဲ့ပြီးတာမဟုတ်ဆရာလဲဒါတမိုင်းကနေဆရာလဲတမိုင်းအများကြီးလေ့လာခဲ့တဲ့လူဆိုတော့ဘယ်နိုင်ငံရဲ့တမိုင်းမှာပဲဖြစ်ဖြစ်မျိုးဆက်ချီပြီးရုပ်ကလှူရှာရတာပါဒီမိုကရေစီနဲ့လူခွင့်ရေးလှူရှာမှုဆိုတာတချီတမောင်းနဲ့ပြီးရထုံစံမရှိပါဘူးအဲ့ဒီတောင်းကလည်းကြည့်လို့မရပါဘူးเนาะဒါကြောင့်မို့ရေရှည်အားဖြင့်တက်မလို့ကဆက်ပြီးတော့အခုခေါင်းဆောင်တွေကဆက်ပြီးအာဏာယူထားမယ်ဘာပဲဖြစ်ဖြစ်ကွာဆက်ပြီးသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကရေရှည်တိုက်ပွဲသရဖြစ်တဲ့ကြောင့်ရေရှည်မဟာဗျူဟာတိုက်ပွဲပုံစံကိုပြောရမှာပါဥပမာတောင်အာဖရိကမှာလုပ်တဲ့ Emblem ဆိုတာမျိုးပေါ့เนาะကျွန်တော်တို့ဆက်ပြီးတော့ရုံးကန်လှောက်ရှားကြရမှာပါပဲဒါပေမဲ့မတရားဖိနှိပ်တဲ့ကြောင့်ဒဇုံတရားຢາຍີຍັດນາດາຍັດຊ້າຍຫາမျိုးຢາຍີງິນຍາດາမျိုးຜິດກ້ອງຜິດໄດ້ແດ່ດັ່ງເໝັດດາບໍ່ປີ້ໄດ້ດັ່ງໃດແນ່ມາເບໄດນາແລະນະກາຍອພ່ເດຍແຫຼົ່ຊາຫມູ່ດີກາແລ້ວໂຕມຍາລາສຽງຈອງຊິແດ່ດາຈົ່ງຫມູ່ປີດ້ວຍສິດຜິດປີຊີຣຽລຫຼົ່ຜິດມະລາສູ່ແດ່ກາດຽນຕະດິນສາຈີແຄມມັດຈັດດີແລ້ຊິລາແກ່ແ
ດ່ມາປີດ້ວຍສິດຜິດລາມະລາສໍອຸລາຍຍາປີກະປີດ້ວຍສິດກາ2ບ້ອງ9ສາລောက်ຜິດລາແກ່ດາບໍລະປູຊິຍໍມືບໍທີ່ປີດ້ວຍສິດກາປ່ຽນຫນັ້ນໄດ້ແມ່ສູ່ແດ່ຕະບໍ
အဲပုံပုံပြီးကြီးမားလာမယ်ပေါ့ဒါပေမဲ့ဒါကလည်းတရုတ်ရဲ့ယက်တီကျဲအနေထားပေါ်မှာမူတည်တယ်ဘာကြောင့်လဲဆိုတော့ဝါတက်မပါဘဲနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အင်အားကကောင်းမလားဆိုတာတညာရှိစရာကောင်းတယ်ဒါကြောင့်မို့ဒီလိုခင်းချင်းဖြစ်လာဖို့ဆိုတာကအကြောင်းချက်တွေအများကြီးရဲ့လှုပ်ရှားမှုပေါ်မှာကြည့်ပြီးမှပြောလို့ရတယ်အခုချိန်ကြီးကပြပြပြင်းပြင်းကျွန်တော်တို့ဘာမှပြောလို့မရသေးဘူးနိုင်ငံတကာဖိအားကလည်းကျွန်တော်တို့ CRPH နဲ့เนาะလူလှူရှာမှုလုပ်နေကြတဲ့လူတွေကလိုချင်တဲ့အတိုင်းအတာချင်းမရသေးပေမဲ့အရင်နဲ့မတူတဲ့ဖိအားပေးပုံမျိုးကတော့တွေ့လာနေရတဲ့အထူးဖြင့်တရုတ်အာဆီယံပေါ့ဒါပေမဲ့အာဆီယံကပြောင်းသွားနိုင်ကြတယ်အများကြီးရှိတယ
်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ဒီမိုကရေစီအရေးလူလူလှူရှာမှုနဲ့နောက်ဆက်တွဲဖြစ်လာနိုင်တဲ့အခြေအနေတွေကိုမြန်မာအရေးသုံးသပ်သူဒေါက်တာတင်မောင်တန်းနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်တင်ပြခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့အားကစားကဏ္ဍကိုလည်းတင်ပြပေးကြပါမယ်။တပတ်တွင်းဖြစ်ပေါ်ခဲ့တဲ့ထူးခြားတဲ့နိုင်ငံတကာကအားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ပြပေးထားပါတယ
်။ဒီကအားကစားကဏ္ဍမှာတော့ England Premier League ဘောလုံးပွဲနဲ့ Finland Open Tennis တိုင်ပွဲနဲ့ဆိုင်တဲ့သတင်းကိုပြောပြသွားမှာဖြစ်ပါတယ်။ င်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေကတော့ပြီးဖို့10ပွဲပဲလိုပါတော့တယ်ဒီတစ်ပတ်မှာပွဲစဉ်30မြောက်ကိုကစားခဲ့ကြပြီးတော့ Man City အသင်းကဒီတစ်ပတ်မှာလည်းထပ်ပြီးအနိုင်ရတာကြောင့်ချန်ပီယံဖြစ်ဖို့နီးစပ်လာနေပါတယ် Man City ဟာဒီတစ်ပတ်မှာ Leicester ကွင်းမှာသွားကစားတာမှာ Man City က Mendy နဲ့ Jesus တို့သွင်းတဲ့ဂိုးတွေနဲ့ငကိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်ကျန်တဲ့ပွဲစဉ်တွေမှာတော့ဒီတစ်ပတ်မှာ Manchester United က Brighton ကိုနောက်ကနေလိုက်ကစားပြီးတော့ငကိုးတကိုးနဲ့နိုင်ပြီး Liverpool ကလည်း Arsenal ကိုအဝေးကွင်းမှာ3ဂိုးကိုမရှိနဲ့နိုင်ပါတယ် Chelsea ကတော့အခုတစ်ပတ်မှာ West Brom ကိုအင်ကွင်းမှာ5ဂိုး2ဂိုးနဲ့ရှုံးပြီးတော့ Newcastle နဲ့ Tottenham ကတော့2ဂိုးစီတည်ကျသွားခဲ့ပါတယ် Man City ဟာဒီတစ်ပတ်နိုင်လိုက်တဲ့အတွက်ဒုတိယနေရာက Manchester United ထက်တစ်ပွဲပိုကစားပြီး30ပွဲမှာ84မှတ်နဲ့14မှတ်ဖြတ်ထားပါတယ်မန်စီးတီးကနောက်ထပ်9ပွဲကစားဖို့ကြံနေသေးပြီးတော့ဒီတဲက4ပွဲနိုင်ရင်တော့ချန်ပီယံဖြစ်မှာဖြစ်ပါတယ်ခင်ဗျာ။မန်စီးတီးတိုက်စစ်မှုအဂွေရိုဟာဒီနေ့ဘောလုံးရာသီအပြီးမှာအသင်းကနေထွက်မှာဖြစ်တဲ့အတွက်ဒါမဲ့ဘောလုံးရာသီမှာတော့ထိတ်တန့်တိုက်စစ်မှုတယောက်ကိုခေါ်လိုက်မယ်ဆိုပြီးတော့ခမန်းနေကြပြီးဒေါ်မန်တိုက်စစ်မှုဟာလန်ကိုခေါ်နိုင်တယ်ဆိုတဲ့ထင်ကြီးပြီးတော့သူ့ဦးရင်လဲထွက်လာနေပါတယ်။ဒါမှလည်းသူ့ကိုခေါ်ဖို့အတွက်ပေါင်တန်း100လောက်အနည်းဆုံးသုံးရမယ့်အနေထားဖြစ်နေပါတယ်။မက်ဒီဒီသဲဟာအခုချိန်ထိကစားသမားတူကိုတန်း100လောက်ထိပေးပြီးတော့ခေါ်တာမရှိသေးပေမဲ့အဲ့လိုမခေါ်တာမလိုအပ်လို့ဖြစ်ပြီးတော့အနာဂတ်မှာတော့သုံးချင်လဲသုံးလာနိုင်တယ်ဆိုပြီးတော့မန်စီးတီးနီးပြဂေါ်ဒီယိုလာကပြောလိုက်ပါတယ်။
So far the club had decided no spend
အခုအချိန်ထိတော့အသင်းကအကစားသမားတယောက်တည်းကိုတန်း100လောက်ဒါမှမဟုတ်တန်း100ကျော်သုံးပြီးတော့မခေါ်ဘူးဆုံးဖြတ်ခဲ့ပါတယ်အနာဂတ်မှာတော့အသင်းအတွက်လာမယ့်9နှစ်ဒါမှမဟုတ်10နှစ်စာတူတက်အောင်လုပ်ဖို့လိုအပ်တယ်ဆိုရင်တော့ဖြစ်လာနိုင်ပါတယ်ဒါပေမဲ့အခုအချိန်ထိတော့အသင်းကရောအမှုဆောင်ရာရှိချုပ်နဲ့အကစားဒါရိုက်တာတို့ကဒီလောက်မသုံးဖို့ဆုံးဖြတ်ထားပြီးအဲ့ဒါကြောင့်ကျွန်တော်တို့လည်းမလုပ်ပါဘူးဒါပေမဲ့အနာဂတ်မှာတော့ဖြစ်လာနိုင်ပါတယ်အတိအကျတော့ကျွန်တော်လည်းမပြောနိုင်ပါဘူး
Haaland, of course, is an exceptional striker, but you'll understand that it's not appropriate.
Haaland, you must do on two channels. Agazada ma pi baale. Dai me duwa dcha thing ye. Agazada ma pi ni ro. Aku jei ma chero ni ne pyo wo mtin do baw. Tu lo myo go twin kaung ne. Agazada ma myo sha twi bu ga ma lwe baw. Man dai pyo yin yin ga le ma lwe baw. Tu wa aku ma ta 20 be shi bi me. Tu twin ga de go ri ga tat ti ba be. Tu ga be che yo nya che yo pyin. Poun san myo soun ne go twin nai ne. Ta kae tai sin mu kaung ma.ညမမြင်တယောက်တော်မှာသူဘလောက်ဒီကောင်းတဲ့တိုက်စင်မှုဆိုတာသိနိုင်ပါလေ Everybody knows
it so ဘာလို့နာတိုက်စင်မှုမက်ဆီဟာလဲအခုနဲ့အခုမှာအသင်းကနေထွက်တော့မယ်လို့ပြောထားတာကြောင့် Man City ကိုရောက်လာနိုင်တယ်ဆိုပြီးတော့ခမန်းတာတွေလည်းရှိနေပါတယ်ညာเทนนิสไจปวยนี่บัดมาတော့ပြီးခဲ့တဲ့သတင်းဘက်ကွန်ကအကျင်းပါခဲ့တဲ့ Miami Open Tennis ไจပွဲမှာအမျိုးသမီးဘက်မှာတော့ကမ္ဘာအဆင့်တဲ့ Ashley Birdie ကဘူးဆွဲပြီးတော့အမျိုးသားဘက်မှာတော့ချန်ပီယံသစ်တစ်ယောက်ထွက်လာပါတယ်။အမျိုးသမီး Final မှာတော့ကမ္ဘာအဆင့်တဲ့ Ashley Birdie နဲ့ Bianca Andreescu တို့ကစားကြတာမှာ Andreescu ဟာဒဏ်ရာကြောင့်ဆက်မကစားနိုင်တော့တဲ့အတွက် Birdie က 6-3 4-3 နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။တနင်္ဂနွေနေ့ကအမျိုးသား Final မှာတော့ Poland က Hubert Hurkacz ကအစ်ဒလီကအသက်19နှစ်အရွယ်ဂျန်နစ်စင်နာကို6-6-6-4နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ဘိုးဆွဲသွားပါတယ်။ဒါဟာပိုလန်နိုင်ငံသားတွေထဲမှာတော့ ATP Tennis Titan ပြိုင်ပွဲတစ်ခုကိုပထမဆုံးဘိုးဆွဲတာလည်းဖြစ်ပါတယ်ခင်ဗျာ။ပြင်သစ် Open Tennis ပြိုင်ပွဲကိုရွှေဆိုင်ကောင်းရွှေဆိုင်ရနိုင်တယ်လို့ပြင်သစ်အားစားဝန်ကြီးကပြောလိုက်ပါတယ်။ရင်ကျက်ပါဝင်ဥရောပနိုင်ငံတချို့မှာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်ပြင်သစ် Open ကိုအခုနှစ်မှာလည်းရွှေဆိုင်ရပွဲရှိလာနိုင်တယ်ဆိုပြီးတော့ပြောလိုက်တာပါတခြားအသားပြိုင်ပွဲတွေပြန်ဆောင်းမဲ့အချိန်နဲ့အတူတိုက်ပြီးတော့ပြိုင်ပွဲကျင်းပမဲ့ရက်ကိုရွှေ့တင်သလားဆိုတာကိုပြင်သစ်တင်နစ်အဖွဲ့ချုပ်နဲ့ဆွေးနွေးနေတယ်လို့ပြင်သစ်အသားဝန်ကြီးကပြောပါတယ်မနစ်တုန်းကလည်းဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြိုင်ပွဲကို၄လကျော်လောက်ရွှေ့ဆိုင်ခဲ့ရတာပါပြင်းထန်နိုင်ငံမှာကိုဗစ်တတိယလိုင်းဖြစ်လာနေပြီးဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာတာကြောင့်ပြင်းထန်နိုင်ငံတော်ဝန်စနေနေ့ကစပြီးတော့လူတွေကိုအပြင်မထွက်ဖို့အမိန့်ထုတ်ပြန်ထားပါတယ်။ပြင်းထန်သမားအမန်နျူအယ်မက်ခရွန်ကတော့မေလလယ်လောက်မှာအပြင်မထွက်ဖို့အမိန့်ထုတ်ထားတာကိုပြန်ရုပ်သိမ်းနိုင်မယ်လို့ပြောလင့်တယ်ဆိုပြီးပြောထားပါတယ်။
အုန်းနေပြည်စင်အိုဗန်တက်နစ်ပြိုင်ပွဲကိုတော့မေလ23ရက်နေ့ကနေဂျွန်လ6ရက်နေ့ထိကျင်းပဖို့စီစဉ်ထားတာပါသတ်မှတ်ထားတဲ့အတိုင်းကျင်းပဖြစ်မယ်မကျင်းပဖြစ်ဘူးဆိုတာကတော့ဗိုင်းရပ်စ်ကူးစက်မှုတွေကိုဘလောက်ထိန်းချုပ်နိုင်မလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်ပေးထားတဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE စီစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
တော်ရချင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေ့ညဘက်ထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာခုဆက်ပြီးတော့တရင်ချင်းချုပ်ကိုတင်ပြပေးပါအောင်မယ်ဒီကနေ့ညမှာပုံမှန်905ကကြီးနဲ့ညီဆွန်းသူတွေကိုညဝတီရုံမြင့်တန်ကြားက7နိုင်တဲ့တင်မှာကြီးညာတော့တဲ့အထဲအမှုပညာရှင်တွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့အထင်ကရပုဂ္ဂိုလ်တော်တော်များများပါဝင်ခဲ့တာကိုတွေ့ရှိရပါတယ်။အလားတူပဲအမေရိကန်စင်တာကိုတနက်နေ့ပြစ်ခတ်သူတရားခဏ်ကိုတွေ့ရှိထားပြီးဆိုတာကိုလည်းမြဝတီရုပ်တံသတင်းဌာနကကြေညာသွားပါတယ်ခင်ဗျာ။ဒီကနေ့မနေ့ပိုင်းကစပြီးကလေးမျိုးပင်မတပိတ်ဖြစ်တဲ့တာဟန်ခန်တက်ကိုစစ်တပ်ကပြစ်ခတ်ဖြိုခွဲခဲ့တာကြောင့်တေဆုံသူ12ဦးတည်းမနေ့ရှိတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ပြစ်ခတ်မှုအတွင်းဒဏ်ရာရသူ10ဦးတည်းမနေ့ရှိပြီးလူတချို့ဖမ်းဆီးခံခဲ့ရတယ်လို့လည်းမျက်မြင်သက်သေတွေကပြောပါတယ်။ဘကုံးမြို့မှာလည်းဒီကနေ့မနေ့ပိုင်းလမ်းအတားအဆီးတွေကိုလာရောက်ဖယ်ရှားတဲ့စစ်တပ်ကပြစ်ခတ်လို့ဥကောင်းနဲ့ရင်ဘတ်ကိုကြီးစံထိမှန်ပြီးအမျိုးသား2ယောက်တေဆုံခဲ့ပါတယ်။နောက်ထပ်အနည်းဆုံးလူ5ဦးတင်တဲ့ကြည်စံထိမှန်ထားပြီးအဲ့ဒီထဲကတဦးအခြေအနေစိုးရင်ရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။အလားတူပဲစကိုင်းတိုင်းဒဇယ်မြို့မှာလည်းဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်အနည်းဆုံးတဦးသေဆုံးပြီးဒဏ်ရာရသူအများအပြားရှိတာမှာအဲ့ဒီထဲကတဦးကတော့စိုးရင်ရတဲ့အနေထားမှာရှိတယ်လို့ဆိုပါတယ်။တနင်္သာရီတိုင်းဒဝယ်မြို့မှာတော့အင်ဂျင်နီယာတပိတ်စစ်ကြောင်းကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးဖြိုခွင်းခဲ့လို့တယောက်ကြည်စံထိမှန်ပြီးဒဏ်ရာရခဲ့ပြီး၉ယောက်ကိုဖမ်းဆီးသွားတယ်လို့ဒဝယ်မြို့ကတဦးကVOA ကိုပြောပါရခင်ဗျာရန်ကုန်မြို့မှာလည်းစစ်တပ်ကနေရာအနှံ့ဆောင်ကျင်နေတဲ့ကြားကဆေးအနာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေပျောက်ကြားပုံစံနဲ့ဆက်လက်ရှိနေပါတယ်တာကေတာဒေါ်ဘုံတောင်ဥကလာလှိုင်းကမာရွတ်လဲရန်နဲ့မရန်ကုန်မြို့နယ်တွေမှာတကူးတပိတ်ပျောက်ကြားတပိတ်လူမဲ့တပိတ်တွေပြုလုပ်ခဲ့ကြပါတယ်တရုတ်နိုင်ငံအနေနဲ့ဆေးအနာရှင်ကိုမထောက်ခံဖို့မြမအရေးကိုနိုင်ငံတကာမှာတေးတင်အောင်လုပ်နေတာတွေကိုရပ်တန့်ဖို့လူငယ်တွေကဥဆောင်ပြီးတရုတ်စန့်ကျင်ရေးလှုပ်ရှားမှုတချို့ကိုဆက်လုပ်ခဲ့ကြပါတယ်အင်တာနက်စနစ်အများစုဖြတ်တောက်ထားတာကြောင့်ဆေးအနာရှင်စန့်ကျင်ရေးလှုပ်ရှားမှုသတင်းတွေရေးသားဖော်ပြထားတဲ့ຫນွေဥအတန်လက်ကမ်းစာစဉ်ကိုရန်ကုန်မြို့နေရာတချို့မှာဖြန့်ဝေနေကြပါတယ်။နေ့စဉ်ဖြန့်ချိမယ်လို့ကြေညာထားတဲ့လက်ကမ်းစာဆောင်တွေစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ကြာဆုံးခဲ့ရသူတွေအကြောင်းနဲ့တော်လန်ရေးနှိုးစော်စာတွေလည်းပါဝင်ပါတယ်ခင်ဗျာ။မြန်မာနိုင်ငံအကြတဲ့ကိုကူညီဖြည့်ရှင်ဖို့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ကြိုးပမ်းမှုတွေကိုဗြိတိန်နိုင်ငံကလည်းအားပေးထောက်ခံသွားဖို့ရှိတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကဒီကနေ့ဗြိတိန်နိုင်ငံသားရေးဝန်ကြီးဒိုမီနစ်ဂရက်နဲ့တွေ့ဆုံအပြီးဖူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ကျွန်တော်ရဲ့ဆွေးမှုတွေကအတူတူပါပဲ။နောက်ထပ်အရသာထိခိုက်သေးချေမှုတွေမဖြစ်ရအောင်မြန်မာစစ်တပ်အနေနဲ့အင်အားသုံးပစ်ခတ်နေတာတွေကိုရပ်ပြီးဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပြန်လည်ရရှိလာအောင်ဆွေးနွေးအဖြေရှာနိုင်မဲ့အခင်အကျင်းတရက်ကိုဖန်တီးဖို့ဆက်လက်တောင်းဆိုပါတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကပြောပါတယ်မြမအရေးကူညီဖြည့်ရှင်းပေးနိုင်မှုအာဆီယံနိုင်ငံတွေရဲ့ကြိုးပမ်းမှုမှာဗြိတိန်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကဘယ်လိုပံ့ပိုးပေးနိုင်မလဲဆိုတာတွေကိုအင်ဒိုနီးရှားနိုင်ငံမှာရောက်နေတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးနဲ့ဆွေးနွေးခဲ့တယ်လို့လည်းဝန်ကြီးမာဆူဒီကပြောပါတယ်မြမနိုင်ငံဥပဒေရေးရာကိုယ်စားလှယ်အဖွဲ့တွေနဲ့မြမနိုင်ငံအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုဆိုင်ရာရန်တရား IAMM အဖွဲ့အကြီးအကဲတို့ဒီကနေ့ခုနှစ်ရက်နေမှာတွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့ CRPH ရဲ့ကုလသမဂ္ဂဆိုင်ရာအထူးတန်တမန်ဒေါက်တာဆဆာကထုတ်ပြန်ထားပါတယ်ခင်ဗျာဒီလိုတွေ့ဆုံမှုကို CRPH ကတစ်ဆင့်ဆောင်ရွက်ပေးတာလို့လည်းဖော်ပြထားပါတယ် ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Robert Lewis ဖြစ်ပါတယ်ကျွန်တော်ကတော့ဇုံဝင်လိုက်ပါ VOA American အတန်ရဲ့ဗုဒ္ဓနေ့ညအစီအစဉ်တွေကိုနားဆင်အားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာတော်ရရှိများနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးလုံအင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice